Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2014ခုနှစ်နိုဝင်ဘာလ10ရက်တောက်ကြတဲ့မနေ့ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေထုတ်လည်ပေးနေပါတယ်ဒီအစီအစဉ်ကိုစလောင်းကလည်းဖမ်းယူကြည့်ရှုနိုင်လို့ VOE website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တပောင်သားမှာ
We'll have a peaceful transfer of power here in America.
အနာလွှဲပြောင်းရေးငြင်းငြင်းချမ်းချမ်းချောချောမွေ့မွေ့ဖြစ်စေဖို့ရွေးချယ်ခံသမ္မတထရန့်ရဲ့အဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်သူ့ဆိုရအဖွဲ့အားလုံးကိုညွှန်ကြားထားတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။အချိန်ထဲမှာပဲဆိုရတက်မှာရေးပါတဲ့ယာရုတွေအတွက်အ мян ရွေးချယ်ဖို့ရွေးကောက်ခံသမ္မတထရန့်ကလုပ်နေပြီးမကြခင်မှာထုတ်ပြန်လာနိုင်ခြေရှိပါတယ်။မြောက်ကိုရီးယားရုရှားစီးပူးပေါင်းမှုကိုဥရောပအပြင်ဘက်အထိချင်းချောက်မှုတစ်ရက်ဖြစ်လာတယ်လို့ဒေတူအကြီးကဲကပြည်ပေးလိုက်ပါတယ
်။အဲ့လိုသတင်းတွေပြီးမှတော့နိုင်ငံတကာအရေးကိုဒီနေ့စောင်းပေးတင်ပြလိုက်ပါမယ်။ရွေးကောက်ပွဲအပြီးအမေရိကန်အထက်လွှတ်တော်နောက်ဆုံးချိန်နေနိုင်ငံတကာမှာသတင်းမှားတွေအတိုက်ခိုက်ခံအသက်ခံရပုံရုရှားကားစီးဘွက်ကတရုတ်ကမြေမြေလေးမိတာခံအဆောက်အဦအကြောင်းနဲ့မလေးရှားရောက်မြန်မာတို့ဖမ်းခံရတဲ့သတင်းတွေကိုတင်ပြပါမယ်။အပတ်စဉ်အစီအစဉ်မှာတော့ဦးအောင်ခင်ရဲ့မြန်မာရေးတုတ်သက်ချက်ကျမ်းမာရေးတိုင်းရင်းသားဒေသသတင်းတော်တွေကိုရှုစားနားဆင်ကြမှာပါ။အခုတော့သတင်းတွေကိုဒေါက်ခင်မျိုးသက်ကတင်ပြပါအောင်မယ
်အရေးချိန်ခံသမ္မတဒေါ်နယ်ထရန့်ဦးဆောင်တဲ့အစိုးရအဖွဲ့ကိုအာဏာလွှဲပြောင်းရေးအတွက်ချောချောမွေ့မွေ့ဖြစ်အောင်သူ့အစိုးရအဖွဲ့အနေနဲ့ပူးပေါင်းဆောင်ရွက်ပေးသွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ
် Yesterday I spoke with President-elect Trump to congratulate him on his victory and I assured him that I direct my entire administration
မနေ့ကရွေးချယ်ခံသမ္မတထရန့်ကိုသူ့နိုင်ငံမှုအတွက်ဂုဏ်ပြုကြောင်းလှမ်းပြောခဲ့ပါတယ်။ငြင်းငြင်းချမ်းချမ်းနဲ့အစီအစဉ်တကျအာဏာလွှဲပြောင်းရေးဖြစ်အောင်ကျွန်တော်အစိုးရတစ်ဖွဲ့လုံးကိုညွှန်ကြားထားတာပါလို့ပြောသွားတာပါ။ဒီမိုကရေစီစနစ်မှာပြည်သူလူထုဆန္ဒအတိုင်းဖြစ်ရမယ်လို့လည်းပြောပါတယ်။သမ္မတတဦးရဲ့တာဝန်အတိုင်းဖွဲ့စည်းပုံခြေခံဥပဒေကိုလိုက်နာဆောင်ရွက်မယ်လို့ပြောပြီးလာမယ့်နှစ် January 20မှာငြင်းချမ်းနဲ့အာဏာလွှဲပြောင်းမှုဖြစ်ရစေမယ်လို့လည်းပြောသမ္မတဘိုင်ဒန်ကပြောပါတယ်။ဒီချိန်မှာတချို့တွေအတွက်အောင်မြင်မှုရှိပေမဲ့တချို့အတွက်ဆုံးရှုံးမှုဖြစ်နေတယ်ဒါပေမဲ့တိုင်းပြည်ကရွေးချယ်မှုကိုလက်ခံရမှာဖြစ်တယ်လို့လည်းပြောပါတယ်။ဘာလို့ကိုပဲမဲပေးခဲ့American ပြည်သူတွေအနေနဲ့တဦးနဲ့တဦးရံဘက်ဖြစ်နေမှမြင်မယ်။တင်းမာမှုတွေပြန်ပြီး short ချဖို့လည်းသတိပေးပါတယ်။သမ္မတဘိုင်ဒန်ဟာဒုသမ္မတကမလာဟဲရစ်ကိုလည်းမဲဆွယ်စီရင်ရေးအတွင်းဆွမ်းဆောင်ကဲမှုတွေအတွက်ချီးကျူးဂုဏ်ပြုပြောဆိုခဲ့ပါတယ်။အရေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရန့်ဟာသူ့အစိုးရအဖွဲ့ရဲ့အရေးပါတဲ့ယာတူးတွေအတွက်ခန့်မဲ့လူတွေကိုအ мян ရွေးချယ်ဖို့လုပ်နေသလိုသူ့ဘသူတွေကိုရွေးထားတယ်ဆိုတာကိုရပ်ပိုင်းတွင်းမှာပဲထုတ်ပြန်လာနိုင်ခြင်းရှိပါတယ်။အင်္ဂါနေ့ရွေးကောက်ပွဲမှာဒုသမ္မတကမလာဟဲရစ်ကိုပြတ်ပြတ်သားသားအနိုင်ရခဲ့တဲ့နောက်သူ့အစိုးရအဖွဲ့မှာဘသူကိုရွေးချယ်ရမယ်ဆိုတာကိုထရန့်ကသူ့လက်ထောက်တွင်နဲ့ဖလော်ရီဒါကသူ့ရဲ့မိုင်းလာကိုအပန်းဖြေစခန်းမှာဆန်းစစ်ခဲ့ကြတာဖြစ်ပါတယ်။ရွေးကောက်ပွဲမတိုင်ခင်ကလည်းသူ့ရဲ့သမ္မတအပြောင်းလဲဆိုင်ရာတာဝန်ခံတွေဖြစ်တဲ့ Howard Lutnick နဲ့ Linda McMahon ကအစိုးရအဖွဲ့တွေကအကြီးလေးတဲ့တာဝန်ပေးတဲ့နယ်သူတွေအရေးပါတဲ့ဌာနတွေအတွက်အကြီးကဲဖြစ်တဲ့သူတချို့ကိုတွေ့ဆုံခဲ့တာဖြစ်ပါတယ်။ Trump ရဲ့လက်ထောက်တွေကလည်း January 20သူသမ္မတတာဝန်ဆပြီးထမ်းဆောင်ရမယ့်အချိန်မှာသမ္မတ Joe Biden လင်းနေတာကာလာတွင်ပြဋ္ဌာန်းထားတဲ့မူဝါဒတွေအဆုံးသတ်စေဖို့အတွက်ထောက်ပြန်တဲ့သမ္မတအမိန့်တွေဥပဒေဆိုင်ရာပြောင်းလဲမှုတွေကိုသူလက်မှတ်ရေးထိုးဖို့အတွက်ပြင်ဆင်နေကြတာပါ။သမ္မတဘိုင်ဒန်ကလည်းထရန့်ကိုငြင်းချမ်းစွာအာဏာလွှဲပြောင်းပေးမယ်လို့ကတိပြုခဲ့တာဖြစ်ပါတယ်။ Israel တပ်တွေရဲ့ Lebanon အရှေ့ဘက်နဲ့တောင်ပိုင်းတိုက်ခိုက်မှုကနေ50ကျော်သေဆုံးပြီး160ကျော်ဒဏ်ရာရခဲ့တဲ့နောက်တစ်နေ့ဖြစ်တဲ့ဇေဒဗေးနေမှာဘေရွတ်တောင်ပိုင်းရှင်ရှေဘုံဒေသတွေကိုပြစ်မှတ်ထားနောက်ထပ်၄ကြောင်းတိုက်ခိုက်မှုအတော်များများလုပ်ခဲ့တယ်လို့ Lebanon ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။Israel ကခြေသတင်းတွေတိုက်ခိုက်ရမှာ Lebanon နိုင်ငံတကာလေးစင်းနားကိုပါထိမှန်ခဲ့တာဖြစ်ပြီးမပြစ်ခတ်ခင်ကတော့အဲ့ဒီဒေသဝန်ကျင်မှာနေထိုင်သူတွေဘေးလွရာရှောင်ဖို့အမိန့်ထုတ်ပြန်ခဲ့ပါတယ်။သူတို့ပြစ်ခတ်တဲ့နေရာဟာ Hezbollah ဌာနချုပ်နဲ့သူတို့ရဲ့ Beirut ကစစ်အဆောက်အုံကိုပြစ်မှတ်ထားတယ်လို့လည်း Israel စစ်တပ်ကပြောပါတယ်။တချိန်နဲ့မှာပဲကုလသမဂ္ဂကလည်း Lebanon တောင်ပိုင်းကစစ်တမ်းမြို့မှာသူတို့ရဲ့မော်တော်ယာဉ်တန်းနာ drone ပောက်ကွဲတဲ့အတွက်ငြင်းငြင်းတင်းတက်တာ၅ဦးတန်းအနေငယ်စီရတယ်လို့ပြောပါတယ်။ဒါ Israel ဘက်ကပြစ်တာလား Hezbollah ဘက်ကပြစ်တာလားဆိုတော့မပြောပါဘူး။နှစ်ဖက်စလုံးအကြမ်းဖက်မှုတွေရပ်ဖို့အတွက်ကုလသမဂ္ဂကတိုက်တွန်းလိုက်တယ်လို့ဒေသရင်းအဖြစ်ရည်နဲ့တန်တမာရေးအဖြစ်ရှာဖို့ကြိုးပမ်းမှုတွေအတွက်ဆက်ပြီးကူညီမယ်လို့လည်းပြောပါတယ်။
ယူအေမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပြီးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေပြီးဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bing Juru ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေပြီးဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင်ဗျူအေမြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျ။
ဗီယူအမေရိကန်တန်ကတောက်ကြမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ယူကရိန်းမှာတိုက်ခိုက်ဖို့အတွက်မြောက်ကိုရီးယားကရုရှားနဲ့ဆေးပူပေါင်းမှုဟာဥရောပပြန်တခြားဒေသတွေအတွက်ပါချင်းချောက်မှုဖြစ်နေတဲ့အတွက်ဒါကိုအားလုံးကစုပေါင်းဖြေရှင်းဖို့လိုနေပြီလို့နေတိုကြီးကမတ်ရူတာကကျသပရင်းနေမှာသတိပေးလိုက်ပါတယ်။မြောက်ကိုရီးယားကပါဝင်လာတဲ့ခန္ဓာကိုကြည့်ရင်ဒါဟာတရုတ်မြောက်ကိုရီးယားရုရှားနဲ့အီရန်တို့ဘလို့လက်တွဲပြီးလှုပ်ဆောင်နေဆိုတာပြနေတယ်လို့ဥရောပခေါင်းဆောင်တွေရဲ့ဘူဒါပက်အစည်းအဝေးမဆခင်သတင်းတောက်တွေကိုပြောတာပါ။ယူကရိန်းကျူးကျော်စစ်မှမြောက်ကိုရီးယားပါဝင်ကူညီဖို့အတွက်ရုရှားကမြောက်ကိုရီးယားကိုနောက်ဆုံးပေါ်နှီးပြင်ရဲပေးရတဲ့အတွက်လဲဒါဟာနေတိုမဟာမိတ်အဖွဲ့ရဲ့အစိပ်ပိုင်းဖြစ်တဲ့ဥရောပနိုင်ငံတွေတာမကအမေရိကန်အတွက်ပါချင်းချမ်းမှုဖြစ်လာနေတယ်လို့နေတိုအတွင်းမှုချုပ်ကပြောပါတယ်။တကယ်လို့ယူကရိန်းမှာရုရှားစစ်နိုင်သွားရင်ပိုးပြီးအထင်ကြီးလာမှာဖြစ်တယ်လို့စစ်လက်နဲ့ပိုးပြီးကောင်းလာတဲ့အတွက်လဲနေတိုနိုင်ငံတွေနဲ့ထိစပ်နေတဲ့နေရာတွေအမေရိကန်တွေအတွက်ကြီးမားတဲ့ချင်းချောက်မှုဖြစ်လာမယ်လို့လည်းပြောပါတယ်။ဒါကြောင့်ကမ္ဘာကြီးလုံးလုံးဆစ်ချအောင်နဲ့ဒီပြဿနာကိုရင်ဆိုင်ဖို့ဘလို့စုပေါင်းလှုပ်ဆောင်မယ်ဆိုတာကိုအမေရိကန်အရေးကောက်ခံသမ္မတထရမ့်အစိုးရအဖွဲ့အသင်းနဲ့ဆွေးနွေးမယ်လို့လည်းနေတိုအတွင်းမှုချုပ်ရူတာကပြောပါတယ်။အမေရိကန်ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရတဲ့အတွက်တရုတ်နဲ့ထိုင်ဝမ်ခေါင်းဆောင်တွေကဂုံပြူစကားတွေပြောကြားခဲ့ကြပေမဲ့ထရမ့်ရဲ့ဒုတိယကြိမ်သမ္မတတာဝန်ထမ်းဆောင်ရတဲ့တက်တန်းမှာသူတို့အတွက်ဘလို့တက်ရောက်လာမယ်ဆိုတာနဲ့ပတ်သက်ပြီးမရေရာမှုတွေတိုးလာနေပါတယ်တရုတ်သမ္မတရှီကျင်ပင်ကတရုတ်နဲ့အမေရိကန်တို့အနေနဲ့နှစ်နိုင်ငံစလုံးအတွက်ရောကမ္ဘာကြီးအတွက်ပါအကျိုးရှိစေဖို့ခေတ္တမှာအဆင်ပြေပြေနေသွားနိုင်မဲ့နည်းလမ်းကိုရှာဖို့တိုက်တွန်းလိုက်ပါတယ်နှစ်နိုင်ငံစလုံးကအပြန်အလှန်လေးစားမှုနဲ့ငင်းကြံစွာအတူရှင်တွဲနေထိုင်ပြီးနှစ်ဖက်အကျိုးရှိစေဖို့ဆက်သွယ်ပြောကြားမှုတွေအပြင်မတူကွဲပြားမှုတွေအတွက်ကောင်းမွန်တဲ့စီမံခန့်ခွဲမှုတွေနဲ့အပြန်အလှန်အကျိုးရှိအောင်တိုးချဲ့လှုပ်ဆောင်မဲ့မူဝါဒကိုကန်ဆွဲမယ်လို့ညွှန်လင်းကြောင်းသမရရှိရဲ့ထုတ်ပြန်ချက်ကိုရှင်းဝါသတင်းမှာချက်သပင်းတွေကပေါ်ပြပါတယ်။အချိန်ထဲမှာပဲထိုင်ဝမ်မှာမေလကမှအတက်တက်လာတဲ့သမရလိုင်ချင်းတေကလည်းထိုင်ဝမ်နဲ့အမေရိကန်ရဲ့ကာလကြာရှည်မိတ်ဆွေဖြစ်တယ်မှုစံတန်မိုးနဲ့အကျိုးစီးပွားတည်ဆောက်မှုတွေအတွက်ယုံကြည်မှုအဖြစ်ရှိကြောင်းဒေသရင်းတည်ငြိမ်မှုနဲ့ပိုးပြီးကျေဝလာစေဖို့အခြေခံအုတ်မြစ်အနေနဲ့ဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ကြောင်းလူမှုမီဒီယာ X မှာရေးပါတယ်။မြန်မာနိုင်ငံမှာ2023-24 အချက်လက်ကောက်ယူမှုတွေအရရခိုင်ပြည်နယ်ရဲ့စီးပွားရေးဟာလဲပတ်မှုလုံးဝမရှိသလောက်နှီးပါဖြစ်နေတဲ့အတွက်ဒေသခံနှစ်တန်းကျော်အတွက်အငတ်ဘေးဆိုင်မဲ့အန္တရာယ်ရှိနေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံလက်ထောက်ပြောခွင့်ရ Stephanie Tremblay ကနယူးယောက်ကုလရုံးချုပ်ဒဏ္ဍာရီရှင်းလင်းပွဲမှာပြောပါတယ်။ညာကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့နောက်ဆုံးထုတ်ပြန်တဲ့ဆန်းစစ်ချက်ဖြစ်ပြီးရခိုင်ပြည်နယ်ရင်းပဋိပက္ခတွေနဲ့ပတ်သက်လို့အထူးပြုဖော်ပြထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာကုံသွေးရေးစိုက်ပျိုးရေးနဲ့ဆောက်လုပ်ရေးလိုအဓိကကဏ္ဍကြီးတွေဟာရပ်ဆိုင်းနေသေးပါပြပပုတ်ကမော်မူတီပြီးလဲပတ်လှုပ်ရှားမှုတွေကလည်းဈေးကွက်တွေအပိတ်ခံရတဲ့အတွက်ပြက်ွယ်ကုန်တဲ့အပြင်မိလံမြေဈေးတွေမြန်မာပြည်တင်ပို့မှုမရှိတဲ့အတွက်ဆောက်လုပ်ရေးလုပ်ငန်းတွေလည်းပြိုကွဲခဲ့ရတယ်လို့ပြောပါတယ်ဒါကြောင့်ရခိုင်ပြည်နယ်ထဲမှာ2025 March လ April လလောက်မှာဆိုအငတ်ဘေးကျုံရမယ်အန္တရာယ်ရင်ဆိုင်နေရပြီဖြစ်ကြောင်းဒေသရင်းဆက်နက်ရေးကထုတ်လုပ်မှုကလည်းနေထိုင်သူဦးရေရဲ့20ရာနှုန်းလောက်ပဲအတွက်ပဲဖူလုံမှုရှိတယ်လို့တွက်ချက်ထားတာဖြစ်ပါတယ်။မျိုးစဘာနဲ့ဓာမြေဩဇာမလုံလောက်မှုရေရာသီဥတုဆုံးဝါပြင်းထန်မှုရေအပြင်ဩရေဆန့်ခွာထွက်ပြေးရသူတိုးလာတဲ့အတွက်စဘာဆိုင်ပြုံးမှုလည်းတိတိတသားကျဆင်းလာနေတာဖြစ်ပါတယ
်ဒေါက်ခင်မျိုးသက်ကသတင်းတွေကိုကြေညာပေးခဲ့တာပါဒီနေ့သတင်းဆောင်ပါတွေတင်ပြရမှာနိုင်ငံတကာကိစ္စတွေနဲ့စပါမယ်သတင်းမားတွေအတိုက်ခံရတဲ့အကြောင်းမတင်ပြပြီမှာအမေရိကန်အထက်လွှတ်တော်အခြေအနေကိုတင်ပြပါမယ်ပြီးခဲ့တဲ့ရွေးကောက်ပွဲမှာ Republican Party အနေနဲ့အထက်လွှတ်တော်တရားအများစုရသွားပြီးအဲ့ဒီအောင်မြင်မှုကြောင့်ရွေးကောက်ခွန်တပ်ပြ Donald Trump အတွက်ဥပဒေပြည့်ဆိုင်ရာအစည်းအဝေးတွေမှာလွယ်ကူသွားစေမှာဖြစ်ပါတယ် Catherine Gibson သတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြမှာပါ
လေးနှစ်အတွင်းပထမဆုံးအကြိမ်ဖြစ် Republican တွေအထက်လွှတ်တော်မှာအများစုအနိုင်ရတာပ
ါ Republican Party အတွက်ပျော်ရွှင်ရတဲ့နေ့တစ်နေ့ပါ
GOP ဟိုဒီရိမ့်နေတဲ့အရေးကြီးတဲ့ Pennsylvania ပြည်နယ်မှာ ရီပါဘလီကန်တွေမျှော်လင့်ထားတယ်လို့နိုင်ခဲ့ပါတယ
်ကျွန်တော်တို့အတွက်အလွန်ကောင်းတဲ့အခြေအနေကိုဥတည်နေတယ်လို့ထင်ပါတယ
်တက်ဆက်စ်ပြည်နယ်မှာလည်းဒီမိုကရက်ကောလင်းအော်ရက်ကရီပါဘလီကန်အထက်လွှတ်တော်အမတ်တက်စ်ခရူးစ်ကိုမနိုင်ပါဘူ
းခင်ဗျားတို့အတွက်အလုတ်ကိုင်းခွင်လန်းကောင်းတွေဘေးကင်းလုံခြုံရေးနဲ့ဖွဲ့စည်းပုံပါအခွင့်အရေးအားလုံးရဖို့အတွက်ကျွန်တော်တိုက်ပွဲဝင်သွားပါမယ
်အောက်လွတ်တော်နေရာ435နေရာလုံးအတွက်လည်းရွေးကောက်ပွဲကျင်းပခဲ့ပြီး Republican တွေအနေနဲ့အများစုကိုဆက်ထိန်းထားနိုင်မယ်လို့မျှော်လင့်ရပါတယ် California ပြည်နယ်မှာတော့ Democrat တွေနိုင်ပါတယ
်ကျွန်တော်တို့လွတ်လပ်ခွင့်တွေနဲ့ Democracy ကိုကာကွယ်ဖို့အကြီးအကျယ်တိုက်ပွဲဝင်သွားမယ်လို့ကတိပြုပါတယ
်အထက်လွှတ်တော်ကိုထိန်းချုပ်နိုင်မယ်ပြည်နယ်ရွေးကောက်ပွဲနေရာတချို့မှာတော့ရလဒ်တွေကမတည်ကြခဲ့ပါဘူး။ဥပမာအိုဟိုင်းယိုပြည်နယ်နဲ့မွန်တာနာပြည်နယ်မှာဆိုရင်လေဒီမိုကရက်အထက်လွှတ်တော်အမတ်ဂျွန်တက်စတာကိုရီပါဘလီကန်တင်ရှီဟီကနိုင်ခဲ့တာပါ။အထက်လွှတ်တော်ကိုလူအများစုနဲ့ထိန်းချုပ်ထားနိုင်တာကြောင့်ထရမ့်အနေနဲ့သူစရင်တင်သွင်းတဲ့တရားရုံးချုပ်တရားသူကြီးတွေကိုအတည်ပြုချက်အလွယ်ရနိုင်မှာဖြစ်ပြီးဥပဒေပြုရေးအစီအစဉ်တွေမှာလည်းချောမွေ့သွားမှာပါ။
with a majority for Donald Trump.
Donald Trump လွတ်တော်မှာအများစုရထားတာကြောင့်သူအစိုးရဖွဲ့ဝင်ကြီးတွေကိုဒီမိုကရက်တီရဲ့ထောက်ခံမှုမပါဘဲခံထားနိုင်တော့မှာဖြစ်တယ်လို့ပဲအောက်ကယာရုတွေကိုလည်းခံထားနိုင်မှာပါအစိုးရအုပ်ချုပ်မှုဖွဲ့ထဲမှာခံထားရမယ့်ယာရုတွေကထောင်နဲ့ချီရှိနေပြီးတရားရေးတွေလည်းအများကြီးရှိပါတယ
်ပြီးခဲ့တဲ့2018ခုနှစ် Trump ရဲ့ပထမအကြိမ်သမ္မတတက်တန်းတုန်းကလည်း Republican တွေအနေနဲ့လွတ်တော်နှစ်ရလုံးကိုနှစ်နှစ်ကြာထိန်းချုပ်ခွင့်ရခဲ့ပါတယ်ခင်ဗျာ
ကိုချင်းချင်းပြောပြခဲ့တာပါရုရှားမှာတရုတ်ရဲ့ကားထုတ်လို့ရေးကိုမကြည့်မီသတင်းသမားတွေရဲ့အခြေအနေကိုကြည့်ကြအောင်ပါ၁ဒါမှမဟုတ်ပြည်ရင်းပြည်ကကြုံနေကြရတဲ့အတိုင်းပြည်တွေမှာသတင်းသမားတွေအတိုက်ခိုက်ခံနေရပေမဲ့အေးအေးယူမခံရလွတ်နေကြပါတယ်မကြာခင်နှစ်တွေအတွင်းကအသက်ခံရတာအများစုကိုလည်းအခုထိမဖြစ်ရှင်းနိုင်ကြသေးဘူးလို့စောင့်ကြည့်နေကြတဲ့အဖွဲ့တွေကပြောကြပါတယ်လီယမ်စကော့တ်နဲ့တူခရစ်စတီနာကိုက်စီဒိုစပစ်ပေးပို့ထားတဲ့သတင်းဆောင်ပါကိုကျွန်တော်ကပဲပြောပြပါမယ်
press ဆိုတဲ့အမသားရှိပါရဲ့ writer သတင်းတောက်နဲ့တခြားသတင်းတောက်တွေစီကို issue တင်ကားကပြစ်လိုက်လို့ laptop မှာ is some adela အသက်ခံရတာတနည်းကြော်သွားခဲ့ပါပြီ media ကိုပြစ်မှတ်ထားကြောင်း issue ကညင်းလိုက်ပြီးစုံစမ်းစစ်ဆေးမယ်လို့တော့ပြောပါတယ် writer editor ချုပ် alexandro galodi ကအခုလိုပြောနေရတော့မှာ
we call once again on
is သူအသက်ခံရတာကိုပွင့်လင်းမြင်သာအပြည့်အဝစုံစမ်းစစ်ဆေးတွေ့တာတွေကိုထုတ်ဖော်ကြီးညာတာဝန်ရှိသူတွေကိုအရေးယူဖို့ Israel ကိုကျမတို့တကြိမ်ထက်တောင်းဆိုပါတယ
်ကုလသမဂ္ဂအလို့ရမီဒီယာလုံခြုံရေးနဲ့သတင်းသမားတွေအတိုက်အသက်ခံရရင်တာဝန်ခံမှုရရှိရေးဟာတကမ္ဘာလုံးဆိုင်ရာစိန်ခေါ်ချက်ဖြစ်နေစေပါကုလလူခွင့်ရေးကော်မရှင်နာမင်းကြီးဗောကာတက်ကအခုလိုပြောပါတယ
် Journalists who expose wrongdoingand show us the horrific
အမောင်းကိုဖွင့်ချပြီးတော့ပြည်ပခရဲ့ကြောင်းမတ်ဖွယ်အမှန်တွေကိုပြသနေတဲ့သတင်းသမားတွေဟာလူခွင့်ရေးကာကွယ်သူတွေဖြစ်ကြပါတယ်။သူတို့ကိုတိုက်ခိုက်တာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းရယူပိုင်ခွင့်တွေအပေါ်မှာတက်ရောက်ပြီးတော့ကျွန်တော်တို့တွေသတင်းကောင်းကောင်းမရဖြစ်ကြပါလိမ့်မယ်
။သတင်းစာဆရာများကာကွယ်ရေးကော်မတီ CPJ ရဲ့အပြစ်ကျူးလွန်သူအရေးယူမခံရအညွန့်ကိမ့်မှာစစ်တမမဟုတ်ပြည်တွင်းပြည်ပခဟာအကြောင်းချက်တွေဖြစ်ကြပါတယ်။သတင်းသမားတွေအသက်ခံရပြီးတပ်သူတွေလွတ်နေတဲ့တိုင်းပြည်တွေကို CPJ ကကြိတ်တာပါ။ထိပ်ဆုံးမှာဟေတီနဲ့အစ္စရေးလိုဖြစ်ကြပါတယ်။ဟေတီဘက်ကအကြမ်းဖက်မှုတွေတရားရေးစနစ်အာဏာမတည်တာတွေနိုင်ငံရေးမတည်ငြိမ်တာတွေကြောင့်မီဒီယာသမားတွေအသက်ခံရရင်တာဝန်ခံမှုမရှိနိုင်ဖြစ်ရပါတယ်။ CBJ လိုရပြီးခဲ့တဲ့ဆယ်စုမှာတရင်စာဆရာ9ယောက်အသက်ခံခဲ့ရပေမဲ့အခုထိမရှိနိုင်သေးပါဘူး။အစ္စရေးဟာမတ်စစ်ကလည်းဒီအတိုင်းပါပဲ။စစ်ဆခဲ့တဲ့2023ခုနှစ်ကတရင်သမားအနည်းဆုံး138ယောက်သေဆုံးခဲ့ပြီးအလုံးနည်းဒီကပါလက်စတိုင်းတွေပါ။ Mirrorwatch Media တရင်တော့Direct Hajjaska Anyacha အလုတ်သွားနေရဖို့ကိုအခုလိုပြောပါတယ
် It was a journey of death every day
နေ့တိုင်းအချိန်တိုင်းအလုတ်သွားရတာတကယ့်ကိုအသက်ပေးထားရတဲ့ခရီးပါပဲဗျာ
ယူကရိန်းမှာတော့လုံပေါ်ကိုက်ပဲတယောက်ဆုံးရှုံးသွားလို့သတင်းသမားတွေဝမ်းနဲ့ချီကွဲကြရပါတယ်ယူကရိန်းကိုရုရှားကျူးကျော်တာမှတ်တမ်းရုပ်ရှင်ရိုက်ခဲ့ပြီးဆူရသတင်းစာဆရာမဗစ်တိုးရီးယားရုရှန်ကနာဟာရုရှားတွေဖန်တာတော့သိဆုံးသွားကြရတာပါအလောင်းပြပေးဖို့ရုရှားကညှင်းဆိုပါတယ်ဒါကြောင့်အသက်28နှစ်အရွယ်ရုရှားညောင်ဘယ်လိုဆုံးသွားရလဲစုံစမ်းစစ်ဆေးဖို့ခက်သွားပါလေနိုင်ငံတကာအမျိုးသမီးမီဒီယာဖောင်ဒေးရှင်းရဲ့အလုံးမှုဆောင်ရရှိအဲလီဇာလီစ်မူနော့စ်ကအခုလိုပြောပါတယ
် The extraordinary work that
Ukraine အမျိုးသမီးတရင်ဆန်ဆရာရဲ့ထူးခြားပြောင်ပြောင်းလာတဲ့အလုပ်တွေကိုအတိအမှတ်ပြုဂုဏ်ပြုပြီးဒီတယ်ပို့ပြီးပြောဆိုတင်ကြပါတယ်အလုပ်တွေအများကြီးကိုတရင်ဆန်ဆရာမတွေလုပ်ခဲ့ကြပါတယ်ယောက်ျားတွေကရှေ့တန်းမှာတိုက်နေကြတာပါ
ယူနက်စကိုအစိုးရအမျိုးသမီးသတင်းမှဘီဟာခုနှစ်နှစ်အတွင်းမှာအများဆုံးအသက်ခံနေကြရတာပ
ါအခုတော့ရုရှားရောက်တရုတ်ကားထုတ်လို့ရေးကြောင်းကြည့်ကြအောင်ပါယူကရိန်းကျွတ်ကျွတ်စစ်နောက်ပိုင်းအနောက်အုပ်စုနိုင်ငံတွေကကားကုမ္ပဏီတွေဟာရုရှားနိုင်ငံကစွန့်ခွာသွားကြလို့တရုတ်ကားထုတ်လို့သူတွေကရုရှားရဲ့ကားစစ်ကွက်မှာနေရာယူလာကြပါတယ်သူတို့ရဲ့ကားတွေကိုရုရှားကစက်ရုံတွေမှာအပိသက်အချောကိုင်တပ်ဆင်ကြပါတယ်ရိုက်တန်စတင်းဆောင်းပါကိုအခြေခံပြီးအလိမ်မာကပြောပြပေးမှာပ
ါတရုတ်ကားထုတ်လုပ်သူ Cherry Company ဟာ Volkswagen ကားကုမ္ပဏီနဲ့ Mercedes ကားကုမ္ပဏီတွေအပါအဝင်အနောက်နိုင်ငံကကြိုင်ပတ်ကားကုမ္ပဏီတွေနေရာယူထားတဲ့ရုရှားစက်ရုံ၃ခုမှာတရုတ်ကားတွေကိုတက်ဆင်ပြင်ဆင်ပြီးတော့ရောင်းချဖို့စတင်နေတဲ့အကြောင်းကားထုတ်လုပ်ရေးနဲ့နှီးစပ်သူ၅ဦးက Rider စတင်းထဏာကိုပြောပါတယ်2022ခုနှစ် February လကယူကရိန်းကိုရုရှားကြီးကြပ်စစ်ဆလိုက်တဲ့နောက်အနောက်နိုင်ငံရဲ့ကားကုမ္ပဏီတွေရုရှားနိုင်ငံကနေစုခွာသွားကြတဲ့နောက်ပိုင်းတရုတ်ကားထုတ်လုပ်သူတွေကရုရှားရဲ့ကားစီးကွက်ထုတ်ဝက်ကြော်ကိုသိမ်းပိုက်နိုင်ခဲ့ပါတယ်။အခုအခါမှာတော့ရုရှားရဲ့ပြည်တွင်းထုတ်လုပ်မှုကိုပိုမိုရရှိဖို့တရုတ်ကားကုမ္ပဏီတွေကတိုးချဲ့လျက်ရှိတာပါ။ယူကရိန်းကျူးကျော်စစ်ဖြစ်ပြီးနောက်ပိုင်းရုရှားရဲ့ပြောင်းလဲလာတဲ့ကုန်ထုတ်လုပ်မှုအခင်းအကျင်းနဲ့စီးပွားရေးကဏ္ဍမှာတရုတ်ကဩစာလွှမ်းမှုမှုပိုရှိပုံကိုမီးမောင်းထိုးပြနေတာပ
ါ Конечно, европейскую. Потому что сама на Audi.
ဟုတ်ပါတယ်။ကျမကဥရောပကားကိုပိုကြိုက်တာလေ။ Audi ကိုကျမမောင်းမှုတယ်။တရုတ်ထုတ်ကားပြောင်းစီးဖို့ကျမအတွက်ခက်ပင်မဲ့လဲပြောင်းစီးရလိမ့်မယ်။အကုန်လုံးကိုခြုံကြည့်တော့ကားဒီဇိုင်းကတော်တော်လေးကိုလှတယ်။ဒါကကျမအတွက်ပထမဆုံးမို့ဘလို့သုံးရမှန်းတော့မှမသိပါဘူး။
ရုရှားနိုင်ငံကိုကားတင်သွင်းမှုတွေအပြင်ရုရှားရဲ့ခီးတယ်တဲ့ကားရောင်းချမှုရဲ့ငါးပုံတစ်ပုံဒီပါပါဝင်တဲ့ Cherry Car Company ဟာအချောတက်ဖို့နည်းနည်းပဲလိုတော့တဲ့ကားတွေကိုနိုင်ငံတည်းတင်သွင်းပြီးတော့ရုရှားရဲ့စက်ရုံသုံးခုမှာအပိသက်တက်စင်တယ်လို့နှီးစက်သူတွေစီကသိရပါတယ်ကားစက်ရုံကတာဝန်ရှိသူအပါအဝင်လူ၄ဦးတို့ဟာမီဒီယာကိုပြောဆိုခွင့်မရှိတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးထုတ်ဖော်ပြောဆိုမှုညှင်းဆန်းခဲ့ပါတယ်။ရုရှားရဲ့ပြည်တွင်းစည်းကွက်ဟာထုတ်လုပ်မှုအကန့်အသတ်ရှိတာရဲ့အသုံးပြုမှုနည်းတဲ့ထုတ်လုပ်မှုစွမ်းရည်တွေကြောင့်တရုတ်နိုင်ငံရဲ့အကြီးမားဆုံးကားတင်ပို့သူတွေကနိုင်ငံတွင်းဝယ်လိုအားအားကောင်းနေစေဖို့စုံစမ်းရပွဲရှိတဲ့အကြောင်းသတင်းရင်းမြစ်တွေအရသိရပါတယ်။ရုရှားစည်းကွက်ကိုခီးတဲ့ဒီကားတွေတင်သွင်းထောက်ပံ့ပေးနေပေမဲ့ရုရှားမှာကိုပိုင်စက်ရုံစောက်ဖို့ဒါမှမဟုတ်ဝယ်ဖို့အစီအစဉ်မရှိကြောင်း Cherry Car Company ကထုတ်ပြန်ချက်ထဲမှာရေးသားထားပါတယ်။ကားစက်ရုံအလုပ်ရုံမှာကားတက်စင်တာနဲ့ပတ်သက်တဲ့ Rider တရင်းဌာနရဲ့မေးမြန်းချက်ကိုတော့ဖြေဆိုခြင်းမရှိပါဘူး။Cherry Car Company ဟာစက်ရုံ၃ရုံမှာကားထုတ်လုပ်မှုစတင်တာနဲ့အဲ့ဒီမှာတက်စင်ထုတ်လုပ်တဲ့ကားတွေစတင်ရောင်းချတဲ့တရင်းကဒါပထမဦးဆုံးအကြိမ်ထွက်လာတာဖြစ်ပါတယ်။ရုရှားဟာပြပကကားတင်သွေးကားကိုပြစ်ထားပြီးတော့နိုင်ငံခြားကားထုတ်လုပ်သူတွေသူတို့စီမှာလာထုတ်လုပ်ဖို့လှုံ့ဆော်နေတာပါ Cherry Car Company ရဲ့ကမ္ဘာလုံးဆိုင်ရာတိုးချဲ့မှုအစီအစဉ်အရလာမယ့်၃နှစ်အတွင်းဈေးကွက်သက်60ကျော်ကိုဝင်ရောက်ဖို့မျှော်မှန်းထားကြောင်းဒုတိယဥက္ကဋ္ဌရှန်ရှူးကဇူလိုင်လတုန်းကပြောခဲ့ပူပါတယ်ကျိုးနိုင်ငံကလျက်စစ်ကားတွေတင်သွေးမှုအပေါ်အခွင့်အစည်းချက်ဖို့ဥရောပသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုအတည်ပြုပြီးတဲ့နောက် Cherry Car Company ရဲ့တရုတ်ထုတ် EV လျက်စစ်ကားတွေကိုထပ်ဆောင်းအခွန်ကောက်ခံမှာဖြစ်ပါတယ် Cherry Car Company ကရုရှားနိုင်ငံမှာထုတ်လုပ်ဖို့ရည်ရွယ်ထားတဲ့ကားအမျိုးအစားတချို့အတွက်ဘေးကင်းရေးစံလုံးအတည်ပြုတဲ့ February လကနေ August လရက်စွဲတက်စာရွက်စာတမ်းတွေကို Rider ကတွေ့ရှိထားပြီးပါပြီတစ်ချိန်က Volkswagen Mercedes-Benz နဲ့Nissan ကားကုမ္ပဏီတို့ပိုင်ဆိုင်ခဲ့မှုတဲ့ကားအလုပ်ရုံစက်ရုံတွေမှာ Cherry Car Company ရဲ့ Tiggo Model SUV ကားအမျိုးအစားနဲ့ Exeed ကား Model တွေကိုစက်ရုံတွေရဲ့ Russia Passion သစ်တွေကြီးကြပ်မှုနဲ့စထုတ်လုပ်ရနေပြီလို့ကားအယောင်ကိုယ်စားလှယ်တွေနဲ့ဒီကိစ္စနဲ့နှီးစပ်သူလူအုပ်က Riders တင်ထနာကိုပြောခဲ့ပါတယ်2022ခုနှစ်နှောင်းပိုင်းကဂျပန်နိုင်ငံရဲ့ Nissan ကားကုမ္ပဏီက Russia ကိုရောက်ချခဲ့တဲ့ St. Petersburg Model ကားစက်ရုံမှာ Tiggo 7ကားအမျိုးအစားကို X-Cross 7ဆိုပြီးတော့နာမည်ပြောင်းပြီးထုတ်လုပ်တယ်လို့သူတို့တဲကတူကပြောပါတယ် Nissan ကားကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူကဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ရည်ဆိုခဲ့ပါတယ်စက်တင်ဘာလနောက်ပိုင်းမှာကျင်းပခဲ့တဲ့ SUV ကားစူပေးပွဲအခမ်းအနားမှာရုရှားနိုင်ငံရဲ့အကောင်းဆုံးကားတစ်တမျိုးအဖြစ် Exide ကားကုမ္ပဏီကရရှိခဲ့တာပါစက်ရုံမှာကားထုတ်လုပ်မှုစတင်ချိန် January လကလေးကစက်ရုံကဘသူဘဝဆိုတာထုတ်ဖော်မပြောဘဲနိုင်ငံကမိဖတ်တော်ဦးနဲ့အတူ တွဲလုပ်တယ်လို့ပဲပြောပါရယ်မေလာကနေစက်တင်ဘာလအတွင်းကားအစီးရေ3440ကျော်ရောင်းချခဲ့ပါရယ်အခုလိုရုရှားမှာတရုတ်ကကားနံပါတ်ပြောင်းထုတ်လုပ်တာမျိုးကမော်စကိုမြို့တော်ကပြင်သစ်ရိန်းတော်ကားစက်ရုံမှာဆိုဗီယက်ခေတ်မော့ခ်စဖစ်ကားတွေပြန်ထုတ်လုပ်တယ်လို့မျိုးနီးလန်းနဲ့အတူတူပဲဖြစ်ပါရယ်2022ခုနှစ်ကုန်ပိုင်းမှာတော့တရုတ်ထုတ် JAC ကားလက်အမျိုးအစားကို Mox Fit လို့နာမည်ပြောင်းရောင်းချတာဖြစ်ကြောင်းကားတွေဆ ਾਇ ရောက်ချိန်မှာတည်င်းပေးသူတွေကပြောသလိုဖွေပွဲမှာပြသတဲ့ပစ္စည်းတွေမှာလည်းတွေ့ရပါတယ်။ရုရှားမှာကားထုတ်လုပ်တာနဲ့ပတ်သက်ပြီးတော့ Cherry နဲ့ရုရှားကားကုမ္ပဏီတွေကလူသိမခံစေချင်ပါဘူး။သူတို့လက်ဖက်ပေါင်းလုပ်နေတာနဲ့ပတ်သက်ပြီးယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တာဆက်လုပ်နိုင်ဖို့အထောက်အကူဖြစ်စေမှာမျိုးတွေကိုတားဆီးဖို့ကြိုးစားတဲ့အနောက်နိုင်ငံတွေစီကပြောတာဆိုတာတွေရှိနေပါပြီ။သူတို့ကုမ္ပဏီရုရှားမှာလုပ်တဲ့ကိစ္စကဥရောပဒေသဈေးကွက်တိုးချဲ့ရေးအစီအစဉ်နဲ့လုံးဝမဆိုင်ဘူးလို့ဂျာမနီနိုင်ငံ Frankfurt မြို့မှာရှိတဲ့ Cherry Company ဥရောပရုံးချုပ်ကပြောရေးဆိုခွင့်ရှိသူတူဦးက Riders ဌာနထံကိုပြောပါရယ်ဒီကိစ္စနဲ့ပတ်သက်ပြီးရုရှားစက်မှုလုပ်ငန်းနဲ့ကုန်သွယ်ရေးဝန်ကြီးဌာနကိုမှတ်ချက်ပေးဖို့တောင်းဆိုခဲ့ပေမဲ့မတုံ့ပြန်ခဲ့ပါဘူးမော်စကိုမြို့တောင်ပတ်နှစ်နာရီအကွာအဝေးကခါလူကာမြို့မှာရှိတဲ့တနစ်အစည်းရေလက်သိန်းလက်တောင်းခွဲထုတ်လုပ်နိုင်တဲ့စက်ရုံမှာအေဂျီယာကားအယောင်းကုမ္ပဏီက Cherry ကားကုမ္ပဏီရဲ့ထစ်ကိုကားလက်အမျိုးအစားတွေကိုတက်ဆင်နေတယ်လို့ဒီကိစ္စကိုတည်သူကားဦးတွေကသုံးဦးကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမေးတာကိုအေဂျီယာကားအယောင်းကုမ္ပဏီကဘာမှမတုံ့ပြန်ပါဘူး Cherry ကားအမျိုးအစားတွေအထူးသဖြင့် Cherry ကားအင်ဂျင်နီယာတွေကကြီးကြပ်ထားတဲ့ထစ်ကိုကားကိုခါလူကာမြို့မှာတက်ဆင်ထားတယ်လို့မော်စကိုမြို့အနီးအနားမှာရှိတဲ့ ASC Group Company ကားအယောက်ကိုယ်စားလှယ်ဆိုင်က Cherry ကားတဲ့အမတ်တစိမန်နေဂျာကပြောပါတယ် Tico 7 Model ကားအမျိုးအစားကိုပြသထားတဲ့ကားအယောက်ပြကမ်းမှာစက်တင်ဘာလက Cherry Company ထုတ်ကားအစီးရေ140လက်စီရောင်းချခဲ့ပြီးတော့ဒါဟာ2023ခုနှစ်အောက်တိုဘာလကရောင်းရနှုန်းရလက်စားဖြစ်တယ်လို့သူကဆိုပါတယ်
Да, конечно, можно сказать, что Cherry пользуется спросом российских покупателей автомобилей.
ဟုတ်ပါတယ် Cherry ကားတွေက Russia ဝယ်လက်တွေဂျာမဝယ်လို့အားရှိနေတာပါဒီကားတွေကိုရောင်းလာတာတော့ကြာနေပြီမောင်းရအဆင်ပြေတယ်ဆိုတော့ကားတွေကတက်တည်ပြပြီးပါပြီအမကန်ချက်ကြီးကြီးမားမားရှိတော့လူတွေကဝယ်ကြပါတယ်
Cherry ကားကုမ္ပဏီကသူ့ရဲ့တခြားအမျိုးအစားတွေဖြစ်တဲ့ Exig နဲ့ Omoda နဲ့အတူ Russia မှာ2023ကားအသေးရောင်းအားက2022ခုနှစ်နဲ့ရှိရင်40တိုးပြီးတော့ကားအစီးရေလက်သိန်းကျော်ကျော်ရောင်းရတယ်လို့ရုရှားနိုင်ငံ Octostat Agency ရဲ့ကိကရက်အချက်လက်တွေအရသိရပါဗျ။2024ခုနှစ်မှာလည်းအဲ့ဒီအရေးအတွက်ထပ်ကြော်နေပြီလို့ဆိုပါတယ်။ Volkswagen ကားကုမ္ပဏီထွက်သွားတော့ကညှိထားတဲ့သဘောတူညီချက်အရနှစ်နှစ်ဒီပါပိတ်နာထားတဲ့ခါလုတ်ကားစက်ရုံမှာဒီနှစ်ကားအစီးရေ 28,000 ထုတ်လုပ်သွားမယ်လို့ဒေသဆိုင်ရာဒူးအုပ်ချုပ်ရေးမှူးဖလာဒီမီယာပိုဗက်ကဩဂတ်လမှာပြောသွားပါတယ်ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့တောင်းဆိုချက်ကို Volkswagen ကားကုမ္ပဏီကတော့မတုံ့ပြန်ခဲ့ပါဘူး Cherry ကားကုမ္ပဏီရဲ့ပို့ကုန်ဗျူဟာကို SKD တဝက်တစ်ပြက်တက်စင်မှုလို့အများကတည်ထားပေမဲ့ Tico ကားတွေခါလူကကားစရုံကိုရောက်လာတော့အပီစီနီးပါတက်စင်ထားတယ်လို့တတိယအရင်းမြစ်တစ်ခုကဆိုပါတယ်ရုရှားစရုံတွေမှာကားတွေကိုအချောတက်ဖို့စရုံပိုင်ရှင်တွေကို Cherry ကားကုမ္ပဏီကအခကြေးဝယ်တစ်ခုပေးလိုက်ပါတယ
်ဟုတ်ကဲ့ခင်ဗျာ about them во-вторых нет не смущает наоборот это здорово
парма чека рашия ма тесин ле ка ле ကျွန်တော်မသိခဲ့ပါဘူးဒုတိယအနေနဲ့ကတော့ဒါကကျွန်တော်အတွက်တော့အဆင်ပြေပါတယ်ဒီလိုလောက်တာရုရှားအတွက်စီးပွားရေးအမြင်အရကောင်းပါလေအပူပစ္စည်းတွေနဲ့ပြုပြင်ထိန်းသိမ်းရတဲ့ပြဿနာအနည်းငယ်တော့ရှိမှထင်ပါတယ
် Cherry ရဲ့ဈေးခံကားလက်အမျိုးအစားဖြစ်တဲ့ Exit VX ကိုတော့ Moscow Data Exit Volvo မျိုးကတခြားစက်ရုံတရုံမှာထုတ်လုပ်နေတယ်လို့ကားအယောက်ကိုယ်စားလှယ်နှုတ်ဦးစီးကသိရပါဗျ။အဲ့ဒီစက်ရုံမှာ Exit ကားထုတ်လုပ်မှုနဲ့ပတ်သက်ပြီးတော့အစီအစဉ်တွေကိုရုရှားနိုင်ငံထုတ်နေစဉ် Comset သတင်းစာကပထမဆုံးဖော်ပြခဲ့ပါတယ်။ဒီစက်ရုံကို Mercedes-Benz ကုမ္ပဏီက2023ခုနှစ်ဧပြီလမှာကားအယောက်ကုမ္ပဏီ Amsterdam ကိုရောင်းချခဲ့တော့စက်ရုံမှာလစ်စင်ကားအစီးရေ15,000ကိုထုတ်လိုက်ရရှိပါတယ်။ Mercedes-Benz ကုမ္ပဏီကတော့2023ခုနှစ်ဧပြီလကစပြီးတော့ Amsterdam ကုမ္ပဏီကစက်ရုံလုပ်ငန်းလှည့်ပတ်ဖို့နဲ့ပတ်သက်ပြီးတာဝန်ရှိတယ်လို့ဆိုပါတယ်။After that ကုမ္ပဏီကတော့မှတ်ချက်ပေးဖို့ညွှန်ဆိုခဲ့ပါတယ်ရှင်ကျမလေးပါပ
ါဆက်လက်ပြီးတော့ရေမြေလေးမီးတံခံဆောက်လုပ်ရေးအကြောင်းတင်ပြချင်ပါတယ် Adobe လို့ခေါ်တဲ့ရှေးခေတ်ဆောက်လုပ်ရေးပစ္စည်းတွေနဲ့နေဆောက်ဦးတွေဆောက်လုပ်တဲ့နည်းဟာတော်မီအန်ရဲ့ပြင်ကရင်လောက်တာလေပြင်းတိုက်ခိုက်တာရေကြီးရေရှမ်းတာသဘာဝဘေးအတွက်အကာအကွယ်ပေးတယ်လို့ဥရုယာစီနဲ့လိုက်ရောညီထွေရှိပြီးရေရှည်ခန္ဓာကိုတွေ့ရပါတယ် ဒီဆောက်လုပ်နည်းမှာပါဝင်တဲ့အခြေခံပစ္စည်းကတော့ရှွတ်မြေကိုတိတ်တိအောင်ဖိထားတဲ့မြုပ်တွေပါ VOA သတင်းတော့ Shelly Slender က Colorado Superior ကနေပေးပို့ထားတဲ့သတင်းကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ
်လွန်ခဲ့တဲ့နှစ်နှစ်တုန်းကလေပြင်းတိုက်ခတ်ပြီးတောမီအကြီးကျယ်လောင်ခဲ့တဲ့အတွက်နေရင်လုံးတစ်ထောင်ကျော်မီးလောင်ဆုံးရှုံးခဲ့ရတဲ့ Colorado Superior ဒေသမှာအိမ်အသစ်တွေပြန်ဆောက်နေပါတယ်အသစ်ဆောက်တဲ့အိမ်အများစုကမီးလောင်လွယ်တဲ့ပစ္စည်းတွေတုံးကြပါတယ်ဒါပေမဲ့ဒီရင်ကတော့ကြစ်နေအောင်လှုပ်ထားတဲ့မြေအုပ်နဲ့ဆောက်တာမို့မီးလောင်မှာမဟုတ်ဘူးလို့ Engineer Laser Mori ကပြောပါတယ
် The client called me and said that he was triggered still by strong
ကျွန်မကိုအင်ရှင်ပြောပြတာကသူကလေပြင်းတိုက်နေတဲ့အတန်းကိုအခုထိကြားရောင်နေတော့မလို့လေတံရောမီးတံကိုပါတိတိကျကျခံနိုင်ရှိတဲ့အိမ်မျိုးသူလိုချင်တယ်ဆိုတာပ
ါ Mori ဟာတင်းနဲ့မြေကြီးများတဲ့ရှွန့်ဆန်တဲ့မြေမျိုးကိုကြစ်နေအောင်ဖိပြီးအုတ်ခဲထုတ်တဲ့Nova Terra ကုမ္ပဏီကိုတည်ထောင်သူပါဒီအုပ်တွေကိုထုံးကြောက်မှုသုံးပြီးတွဲအောင်လုပ်ပါတယ်ထုံးမှုထည့်ပြီးပုံစံခွက်ထဲထည့်ဖိတဲ့အခါမြေအုပ်ရလာပြီးဒီမြေအုပ်ခဲတွေကိုတလက်လောက်လေတလက်ထားလိုက်ရင်သုံးလို့ရပါပြီလောင်းမော့မြို့နာကဆောက်လုပ်ရေးလုပ်ငန်းခွင်မှာမိုးရီရဲ့အလုပ်သမားတွေအိမ်ချောက်နေပါတယ်အုပ်တွေကိုအပူကပစ္စည်းဖြည့်ဖို့အတွက်နေရာချမ်းပြီးအတန်းလိုက်စီပါတယ်ရလာတဲ့ကြောက်နံရံထဲမှာအန်းတွေကိုပြန်ပြီးစိုက်ထားတဲ့အတွက်ငရင်ထံကိုလည်းခံနိုင်တယ်လို့ပြောပါတယ်
။ So it's going to maintain its strength in the hundreds of
ဒီနေ့ကအဆောက်အဦခံခံဖို့နှစ်ပေါင်းထောင်နဲ့ချီပြီးတော့မရှိရင်တောင်မှရာနဲ့ချီတဲ့တုံနေကြနီးဖြစ်လို့ဒီအဆောက်အဦကတော့ခိုင်မယ်လို့ထင်ပါတယ
်။ Superior Data ကဒီအုပ်နဲ့ဆောက်ထားတဲ့အင်းအသစ်ပိုင်းရှင် Mario Ribeskini ကတော့လေပြင်းတံကြားမှာသူ့ရဲ့အရင်သက်သားအိမ်ကလေးတဝုံဝုံနဲ့လှုပ်ရမ်းနေတာကိုဘယ်တော့မှမေ့မှာမဟုတ်ဘူးလို့ပြောပါတယ်။လေတံနောက်မီးပါလောင်လို့မီးလွတ်အောင်လည်းပြေးခဲ့ရတာပါ။အခုတော့ဒီမီးအုပ်အိမ်အစ်စ်ကလေးကြောင့်စိတ်အေးတော့ရပြီလို့ပြောပါတယ်
။ So this methodology of construction
အခုတော့ဒီဆောက်လုပ်ရေးနည်းစဉ်ကြောင့်အပြင်မှာလေဘလောက်ပဲတိုက်နေနေအိမ်ထဲမှာဆိုဘာမှမသိရပါဘူး။အိမ်လည်းလှုပ်မနေတော့ပါဘူး။
မြေုံနဲ့ဆောက်တဲ့ခင်မီအဒိုဘီဆောက်လို့ရမှာတုံးတဲ့မြေသားတွေကမီးမလောင်သလိုအဆောက်အဦတွေကိုလည်းခိုင်ခန့်စေတာဖြစ်ပါတယ
်။ဒေါက်ခင်မျိုးသက်ပြောပြခဲ့တာပါ။အခုမြန်မာသတင်းဖုတ်ကိုတင်ပြပါမယ်။မလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာမြန်မာ30လောက်ဖမ်းခံလိုက်ရတယ်လို့မြန်မာရေးလှုပ်ရှားသူတွေကပြောပါတယ်။ UNHCR ကအမှတ်ခံပေးရင်လွတ်တာလည်းရှိတယ်လို့ဆိုပါတယ်။မလေးရှားလက်ဝက်ကရဲ့ Overseas စစ်ဆေးရေးအရာအဖမ်းအစည်းတွေအကြောင်းကို VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်။
မလေးရှားနိုင်ငံကွာလာလမ်ပူးမြို့ကမြန်မာတွေအများစုနေထိုင်နေတဲ့ဘူကစ်ဘင်တန်ဆိုတဲ့နေရာကတိုက်ခန်းတစ်ခုကိုမလေးရှားအနာပိုင်တွေကနိုဝင်ဘာလ6ရက်နေ့ကအင်အား90လောက်နဲ့အော်ပရာစီစစ်ဆင်ရေးလုပ်ပြီးဝင်ရောက်စီးနှင်ဖမ်းဆီးခဲ့ရမှာတရားမဝင်အထောက်ထားမဲ့မြန်မာ30လောက်အဖမ်းခံရတယ်ဆိုပြီးမြန်မာအရေးလှုပ်ရှားသူဦးစိုးထက်သိန်းက VOA ကိုပြောပါတယ
်အဲမြန်မာအယောက်30လောက်ပါသွားပါတယ်အမအလုံးတော့ဆူဆူပေါင်းတော့80အယောက်80ကျော်ပေါ့နော်အမအဲ့တဲမှာမြန်မာအယောက်30ကျော်လောက်ပါပါတယ်မှာဘူကစ်ပင်တန်းဆိုတော့ဒါမျိုးလေကောင်းပွဲပေါ့နော်အဲ့နေရာမှာ UN ကကန်တဲ့လူတွေရောထောက်ထားမရှိတဲ့လူတွေရော passport ကန်ဆောင်တဲ့လူတွေရောပေါ့နော်အလွာဆုံးလူလူဆောင်ရှိကြပါတယ
်စစ်ဆေးခံရသူ150လောက်ရှိပြီးအဲ့ဒီထဲကမှအထောက်ထားမရှိသူမြန်မာ30အပါဝင်ဘင်္ဂလားဒေ့ရှ်နိုင်ငံသား24ဦးနီပေါ်နိုင်ငံသား10ဦးအင်ဒိုနီးရှားနိုင်ငံသား9ဦးထိုင်းနဲ့ပါကစ္စတန်ကတဦးစီနဲ့စုစုပေါင်း82ဦးဖမ်းဆီးခံခဲ့ရပါတယ်။ဖမ်းဆီးခံရသူတွေကတော့မလေးရှားလက်ဝကထိန်းသိမ်းစခန်းကိုပို့ဆောင်သွားမှာဖြစ်ပြီးပြည်ထောင်ကြခံပြီးွားပြီဆိုရင်မြန်မာပြည်ကိုပြန်လွှဲပြောင်းလို့ရှိတယ်လို့လည်းပြောပါတယ်။
ဒီနီးစပ်ရာဒီ immigration ထောင်တွေကိုပို့မှာပေါ့နော်။အဲဒါဆိုဘုံလုံးတော့နီးစပ်ရဲစခန်းကိုပို့မယ်။ရဲစခန်းကနေမှတစ်ဆင့် immigration camp ကိုပို့မယ်။ immigration camp ကနေပြီးတော့မှတရားရုံးကိုတင်မယ်ပေါ့။ဆိုတော့များသောအားဖြင့်လည်းတစ်ခါလေကြာရင် immigration camp ထဲမှာပဲတရားတည်ရင်လိုက်ကြတယ်ပေါ့နော်။ immigration တရားရုံးပေါ့နော်။အဲ့မှာတည်ရင်လိုက်တယ်။ဆိုတော့အဲ့ကနေပြီးတော့မှတစ်ဆင့် UNHCR ကနေပြီးတော့မှအမကန်ပေးလို့ရတဲ့လူတွေကတော့ UNHCR အမကံပင်လွတ်ကြတယ်ပေါ့တချို့ကြတော့လေညာတော့အပြင်အခုမလေးရှားအစိုးရ UNHCR ကိုအမခံပေးလို့မရအောင်သူတို့ကလည်းကန့်တတ်ထားတော့အခုဆိုရင်တော့ဒါသူတို့ထောင်တဲ့3လလောက်ကြတယ်ကြပြီးွားရင်မြန်မာပြည်ပြန်ပို့တယ်ပေါ့
မ Malaysia Nangama, a Tautame Miamari, a Mia Biashibi, dear Baimare, Malaysia Lawakaye, Opera Sisi Iriga, Joho, Ipo, Pinansa, and Niari Male, Dida Badwin, a Pansi, Shinide, so be Malaysia Yam Miamariga, Pioso Gavarish.
View American Tanya Yotan video Tolim Rigo. This American Pianzu Washington Murogani Taya Tolin Tesepinimari. Radio season ago line to meet at Tolim Mupsi. Joru Yotan Line, tomorrow view in Yamawa Internet Samina. Now Lumukoya Samina Ripsite, YouTube, Facebook Samina Rimale Nasin Tishu Namari. Line to meet on a pen you Nasin Sinis, you know, view a radio Nyawa and Sisingo, radio net pen you Nasin Nainawa. Nisin view in Yamanya, radio Sisingo, Nagona Igani Sen IT, Line to meet at Dozen Kilohats, Godon Kondonyane, Godon Shitonya, Line to meet at Nazette Kilohats, Nashishin Arobje, Senator Ningrima, Tato Line Lamita, Tia Goze, Kilohats, Tinga Kungarogani, Tolin Binivari. T-Sisingo Piana Tamas, you know, Nasen Igani Saturn IT, Amita Line Alongani Pianpio, Payunanawa. View
him in a can radio season bowing, Manena radio tolling jetting, Nakonai Yotan season ago, Lurumes with Yotan line online moma, Nasalina, Nasin, Chishulu Yamai. View you go, Abbey Jared to Jesuwa, Jonchi Sitayaret, the Tinico, View got the Sepinivari. View him in a can Yotan season ago, American Jerusalem Bureau, Washington, Dichigani, Tayet, told me Nirapa. အခုတော့အပတ်စဉ်အစည်းအဝေးကိုတင်ဆက်ပါတော့မယ်။ကျမအေးကြောင့်ကိုမတင်ပြပြီမှာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့စကြပါတယ်။မြန်မာပြည်မှာဆက်လက်နဲ့ပစ္စည်းပြန့်နှံ့အောင်လုပ်တဲ့သူတွေထဲမှာတရုတ်စစ်တပ်အဓိကပါဝင်ပါတယ်။တရုတ်ပြည်တွင်းစစ်မှာအရေးနှိမ့်သွားတဲ့တရုတ်ပြည်တပ်တွေနဲ့တရုတ်ကွန်မြူနတီအစိုးရကြောင့်လက်နက်ပြန့်ပွားလာပုံကိုတော့ဦးအောင်ခင်ကသုံးသပ်တင်ပြထား
နေနမချင်းဖိစံနေတဲ့တရုတ်နဲ့မြန်မာအကြားစီးရေးစီးပွားရေးနဲ့ပတ်သက်ပြီးရောသွေးရှက်သွင်းပြမှုတွေတမိုင်းတစ်လျှောက်လုံးမှာရှိခဲ့ပါတယ်ဒုတိယကမ္ဘာစစ်ကာလမှာဂျပန်ဝင်ရောက်လာတာကိုခုခံတွန်းလှန်နေတဲ့အင်္ဂလိပ်စစ်တပ်ကိုကူညီဖို့အတွက်ချန်ကေရှက်ရဲ့တရုတ်တပ်တွေ1942မှာမြန်မာပြည်ထဲကိုဝင်လာပါတယ်ဒါပေမဲ့တက်လာတဲ့ဂျပန်တပ်ကိုဟန့်တားနိုင်စွာမရှိပါဘူးအကြအဆုံးတွေနဲ့စုတ်ခွာရပါတယ်ဒုတိယကမ္ဘာစစ်ပြီးလို့တရုတ်ပြည်ရင်းစစ်မှာကွန်မြူနစ်ပါတီအောင်ပွဲခံတော့ချန်ကေရှက်အစိုးရထိုင်ဝမ်ကျွန်းမှာကိုလုံပါတယ်ဒါပေမဲ့ချန်ကေရှက်ရဲ့တရင်အချုပ်ဟာရှမ်းပြည်နယ်မှာခြေကိုစခန်းချပြီးယူနန်ကိုပြန်သိမ်းဖို့ကြိုးပမ်းကြပါတယ်1950ပြည့်လွန်အစောပိုင်းမှာကွန်မြူနစ်ကိုတံပြန်တိုက်ခိုက်နေတဲ့ချန်ကေရှက်တပ်တွေယူနန်ကိုပြန်မဝင်နိုင်ပဲရှမ်းပြည်မှာတောင်တင်းနေပါတော့တယ်ချန်ကေရှက်တပ်တွေဟာဘိန်းလုံငန်းနဲ့ရမုံဝေရှာပြီးကိုကန့်လုံနေရာမှာဒေသခံလူမျိုးတွေကိုလက်နဲ့တတ်ဆင်ပေးပါတယ်ချန်ကေရှက်တပ်ကရတဲ့လက်နဲ့ခဲယမ်းဟာရှမ်းလက်နဲ့ကင်တွေအတွက်အလွန်တန်ဖိုးရှိပါတယ်ချန်ကေရှက်တပ်ကိုတရုတ်ဖြူလို့ခေါ်ပြီးကွန်မြူနစ်တပ်ကိုတရုတ်နီလို့ခေါ်ပါတယ်တရုတ်ပြည်ကိုထိုင်ဝမ်နဲ့အမေရိကန်ကစစ်ပစ္စည်းထောက်ပံ့ပါတယ်။1951မှာတရုတ်ပြည်တစ်လားတစ်လောင်းကျော်ရှမ်းပြည်မှာရှိပါတယ်။ဗကပဗမာကွန်မြူနစ်ပါတီကိုတော့တရုတ်ကွန်မြူနစ်အစိုးရကစစ်ပစ္စည်းထောက်ပံ့ပါတယ်။1950ပြည့်လွန်ကာလမှာတရုတ်စစ်လက်နက်တွေဗကပစီမှာတောင်ပုံရပုံရှိနေပါတယ်။တရုတ်နဲ့ဗမာအစိုးရဆက်ဆံရေးအဆင်ပြေလာချိန်မှာလဲဗကပဟာတရုတ်လက်နဲ့ခေယံရနေတုံးပါပဲလက်နဲ့ငယ်ဆက်စနအကြီးစားမော်တာအမြောက်လေရင်ပြည့်တနတ်စတဲ့လက်နဲ့တွေကိုတရုတ်ကပေးပါတယ်1989ကဘကပနယ်မြေမှာလက်နဲ့စက်ယုံတရုတ်တရုတ်ကဆောက်ပေးတယ်လို့သိရပါတယ်ရှမ်းမြောက်ကတိုင်းရင်းသားတွေဟာတရုတ်လက်နဲ့ကိုသုံးကြပါတယ်1988ရေးတော်ပုံဖြစ်ပွားလို့စစ်တပ်ကအာဏာသိမ်းတဲ့အခါမှာတရုတ်လက်နဲ့ပစ္စည်းကိုမီခိုလာပါတယ်စစ်ပစ္စည်းဝယ်ယူမှုများလေလေစစ်လင်တန်းတက်သူဥယျာဉ်လေများလေလေဖြစ်ပါတယ်1988နောက်ပိုင်းမှာပိုတန့်ရွှေဥဆောင်တဲ့စေစိုးရတက်လာတော့တရုတ်စစ်ပစ္စည်းတင်သွင်းမှုများပြားလာသလိုတရုတ်ပြည်မှာစစ်လင်တန်းတက်လူတွေများလာပါတယ် ဘုဒ္ဓရွှေတက်လာပြီးဆယ်နှစ်လောက်ကြာတဲ့အခါနိုင်ငံခြားစစ်သင်တန်းတက်တဲ့စစ်မှုထမ်းတစ်ထောင်မှာတရုတ်ပြည်ကို600ကျော်သွားရပြီးကျန်လူတွေကအိန္ဒိယပါကစ္စတန်စင်ကာပူနဲ့ယူဂိုစလာဗီးယားကိုသွားရပါတယ်ရုရှားကိုသွားသူက30ကျော်သာရှိပါတယ်နောက်ပိုင်းမှာမှရုရှားကိုသင်တန်းတက်သူတွေထောင်ချီပြီးရှိလာတာပါဗီယက်နမ်စစ်ပြီးဆုံးတဲ့အခါမှာမောင်ကိုဇေးွက်ကိုလက်နက်ခဲယမ်းတွေဝင်လာပြန်ပါတယ်။ဒေသကလက်နက်ကင်တွေအကြလက်နက်ငယ်တွေပြန်ပွားလာပုံကိုစတီဖနီကိုရဲဆိုသူအမျိုးသမီးကဩစတြေးလျအမျိုးသားတက်ကတော်မှာ2008ကပါတဂူဘွဲအတွက်ကျန်းတဆောင်ပြုစုထားပါတယ်။တကယ်တော့အင်္ဂလိပ်နဲ့ဂျပန်မြန်မာပြည်မှာစစ်ဖြစ်ချိန်ကစပြီးသူတို့လက်အောက်ခံတိုင်းရင်းသားအဖွဲ့အစည်းတွေကိုလက်နက်တပ်ဆင်ခဲ့ကြတာပါ။ကျပြည်တဲ့အခါမှာလက်နေငယ်9000လောက်မြန်မာပြည်မှာရှိနေလိမ့်မယ်လို့ကမ္မပါတယ်ဒီလက်နေတွေကိုတိုင်းရင်းသားလက်နေကင်နဲ့ကွန်မြူနစ်တွေကဆက်သုံးရပါတယ်နောက်ပိုင်းမှာတော့တရုတ်နီတရုတ်ပြည်တပ်တွေကရတဲ့လက်နေတွေကိုသုံးပါတယ်1950က1985အထိ25နှစ်ကာလမှာလက်နေငယ်3သိန်းဆက်စနတ်3000နဲ့လောင်ချာ3000လာအိုကိုအမေရိကန်ကပေးပါတယ်ဒီလက်နေတွေအတော်များများရှမ်းပြည်ကိုရောက်သွားကြတယ်လို့သိရပါတယ်။တိုင်းရာအုပ်စုအချို့ဟာ20ရာစုအစောပိုင်းကတည်းကလုံထက်တ်တွေထုတ်လုတ်တက်နေပါပြီ။ဒီအထက်မှာကရင်ရဲ့လက်နက်လုံးမှုစွမ်းရည်ဟာတင်ရှားပါတယ်။အင်္ဂလိပ်စစ်တပ်မှာအစောဆုံးပါဝင်ခဲ့သူဟာကရင်စစ်သည်ပါ။ကရင်လုံလက်နက်တွေကိုအခြားလက်နက်ကင်တပ်တွေကလည်းရောင်းတာမျိုးရှိပါတယ်။အစိုးရပြည်သူစစ်ကလက်နက်တွေတိုင်းရင်းသားတပ်ဖွဲ့စီရောက်သွားတာမျိုးလည်းရှိပါတယ်။လက်နက်ကိုင်အုပ်စုတွေဟာနှီးမျိုးစုံနဲ့စစ်ပစ္စည်းစုဆောင်းကြပါတယ်။ဘကပပြိုကွဲသွားပြီးတဲ့နောက်အပြည့်အခက်ရစဲမှုဖြစ်ပေါ်လာတာဟာရှမ်းမြောက်ကဒေသကလက်နက်ကိုင်တွေအတွက်အမျက်ထွက်သွားပါတယ်။တရုတ်စစ်တပ်ဟာစီးပွားရှာတဲ့အနေနဲ့နှီးစက်ရာအဖွဲ့အစည်းတွေကိုလက်နက်ရောင်းပါတယ်။ဝတ်တပ်ဖွဲ့ဟာတရုတ်စစ်ပစ္စည်းအများဆုံးအသုံးပြုတဲ့အဖွဲ့ဖြစ်လာပါတယ်။အပြည့်ရတဲ့အတွက်တချို့ဆိုလို့ရှိရင်လက်နက်အင်အားပိုးပြီးတောင့်တင်းလာပါတယ်။ဘဝရတရေးအတွက်လက်နက်ကင်တွေရတဲ့တပ်ဖွဲ့တွေဟာစစ်အစိုးရကြီးစိုးနေသည်လက်နက်စွန့်လွတ်မှာမဟုတ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။လက်နက်ပြန်ပွားလာပုံဥအောင်ခင်တုတ်သက်သွားခဲ့တာပါ။တိုင်းရင်းသားတော်ကိုတင်ပြပြီးကြားမယ့်ကိစ္စတင်ပြကြပါရစေ။မနက်ကနေမိုးကြီးရေကြီးကြုံခဲ့ရချိန်မှာစိတ်ပိုင်းဆိုင်ရာထိခိုက်သက်ရောက်မှုတွေလည်းခံစားရနိုင်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကထောက်ပြကြပါတယ်။ဒီကြောင့်ဩစတြေးလျနိုင်ငံခွင်စတယ်ပြည်နယ်စိတ်ဝင်ပါစိတ်ကျန်းမာရေးထူကိုဆရာဝန်ကြီးဒေါက်တာသက်သေးကိုကိုဝင်းမင်းကမေးမြန်းထားပါတယ
်။ဟုတ်ကဲ့စိတ်ကျန်းမာရေးထူကိုဆရာဝန်ကြီးဒေါက်တာသက်သေးခင်ဗျာ။ကျွန်တော်တို့မြန်မာနိုင်ငံမှာဒီမိုးကြီးရေကြီးမှုပေါ့နော်အကြီးအကျယ်ဖြစ်ပြီးတဲ့နောက်မှာဒီစိုးရင်စရာတစ်ခုဖြစ်တဲ့စိတ်ပိုင်းထိခိုက်မှုတွေပြင်းပြင်းထန်ထန်မဖြစ်အောင်ပေါ့နော်ကာကွယ်နိုင်ရေးအတွက်အဓိကကြိုးပမ်းမှုဆရာကြီးဘာကနေစပြီးတော့ရှင်းပြခြင်းလဲ
ကျွန်တော်ကတော့အဲ့ဒီ background ပေါ့နော်ဒီအကျိုးအကြောင်းစဉ်းမြစ်ကနေစလိုက်ခြင်းတယ်ကျွန်တော်ဒီ natural disaster လို့ခေါ်တဲ့သဘာဝဘေးအန္တရာယ်တွေကိုကျွန်တော်တို့မြန်မာနိုင်ငံကအချိန်ချိန်ကြုံတွေ့ခဲ့ရတယ်ဗျပကံမငလင်လောက်တာလဲကျွန်တော်ကြားဘူးတယ်နောက်ပြီးတော့မှမှတ်မရရကတော့2008ကကျွန်တော်တို့လူ38,000ရောအသက်ဆုံးရှုံးခဲ့တဲ့နာဂစ်မုန်တိုင်းเนาะအဲ့ဒါကိုလဲကျွန်တော်မှတ်မရရှိရဲအဲပြီးခဲ့တဲ့နှစ်ကရခိုင်မြောက်ပိုင်းမှာကျခဲ့တဲ့မိုးခါမုန်တိုင်းတုန်းကလဲရခိုင်ပြည်သူတွေခါစီးပြီးခံခဲ့ရတာအဲ့ကျတော့ဒီနှစ်ကျတော့ကျွန်တော်တို့တိုင်ဖုန်းယောဂီပေါ့ဒီယောဂီမုန်တိုင်းရဲ့ဒီ impact တက်ရောက်မှုကလည်းအင်မတန်ကြီးမားပါတယ်တကယ်ကတော့ကျွန်တော်မှတ်မိသလားခစ်တဲ့မြန်မာနိုင်ငံရဲ့တမိုင်းမှာအဆိုးရွားဆုံးအဆိုးရွားဆုံးရည်ပြီးလို့ကျွန်တော်မှတ်ယူပါတယ်ဆိုတော့အခုလက်ရှိစီးရင်နေရဆိုရင်ကျွန်တော်တို့မြန်မာပြည်သူပြည်သားရာချီပြီးတော့အသက်ဆုံးရှုံးရပြီးတော့မှလူဦးရေ9,000,000ကနေတစ်သန်းအထိတက်ရောက်မှုရှိတယ်လို့စီးရင်စရာတွေကပြောပါတယ်အဲ့ကြတော့ဒီကျွန်တော်တို့အနိဋ္ဌာယုံနေရတော့တပြီလုံးပါပဲ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဒီပြင်းထန်တဲ့တက်ရောက်မှုရှိတဲ့အတွက်စိတ်ပိုင်းဆိုင်ရာတက်ရောက်မှုထိခိုက်နိုင်တဲ့အနေအထားကရောဘယ်လောက်ထိအနေအထားရှိနိုင်လဲဆရာကြီ
းအဲ့ဒီ ကပ်ပေးဒုက္ခတွေမြင်ရင်ရုပ်ပိုင်းတွေကိုအဓိကအားထားပြီးတော့မှအဓိက emphasize ပေါ့လေးနဲ့ကျွန်တော်တို့ကူညီကြတယ်ဒါပေမဲ့အဲ့ဒီရဲ့နောက်ွယ်မှာစိတ်ပိုင်းဆိုင်ရာတွေကလည်းအလွန်အရေးကြီးတယ်ဗျစိတ်ထောင်းကိုချင်ရင်ဘာမှကိုလုပ်မရတော့ဘူးအဲ့ကြတော့ဒီစိတ်ပိုင်းဆိုင်ရာဆက်ရောက်မှုတွေအကျိုးဆက်တွေပြောရရင်အကြောင်းရင်းကနေကျွန်တော်ပြန်ဆချင်တယ်ခုနကဒီတိုင်ဖုန်းယောဂီဖြစ်တဲ့အချိန်မှာတပီလုံးမှာရေကြီးတယ်ရေရှမ်းတယ်တောင်ကျရေကြတယ်တောင်ဆောင်တွေပြူတယ်ရွှတ်နေတွေဖုံးပြီးတော့မှရွာလုံးကျဒီနွန်အောက်ကိုရောက်ပြီးတော့လူအများကြီးအသက်ဆုံးရှုံးရတာကျွန်တော်တို့အဲ့ဒါကိုကြားရတယ်ဗီဒီယိုကလစ်တွေတွေ့ရတယ်အမှန်ကတော့ရေနစ်ယုံနေမကဘူးလူနစ်တာပါကြုံရတာ
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုဒီသေဆုံးတရရေနစ်နွန်နစ်စတဲ့ရုပ်ပိုင်းဆိုင်ရာမှာဒီပြင်းပြင်းထန်ထန်ထိခိုက်သွားတဲ့အခါကျတော့စိတ်ပိုင်းဆိုင်ရာကိုလည်းအလားတူအကျိုးဆက်ဆက်ရှိနေတာပါဆရာနော
်ဟုတ်တယ်အဲ့ဒီကြတော့ကျွန်တော်တို့ psychological ဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်ပေါ်လာမှာအကြောင်းရင်းခံကတော့မိသားတစုလုံးဆုံးပါသွားတာတွေနောက်ပြီးတော့မှအိုးအိမ်ပစ္စည်းဥစ္စာဆုံးရှုံးသွားတာအလုပ်လုပ်ကင်လုပ်ရတဲ့ဒီလဲမြေတွေရေမြုပ်သွားတာတွေကျွေးနွားတိရစ္ဆာန်တွေပါသွားတာတွေဆိုတော့အဲ့ဒီဒုက္ခပင်လယ်ဝင်းနေတဲ့အချိန်မှာ inevitably ပေါ့ရှောင်လွဲလို့မရဘဲနဲ့ကျွန်တော်တို့စိတ်ပိုင်းဆိုင်ကထိခိုက်မှုတွေကြုံတွေ့လာရတယ်။အဲ့ဒီကနေပြီးတော့မှကျွန်တော်ဆက်ပြီးတော့ပြောရမယ်ဆိုရင်တော့ good news ကကျွန်တော်စရင်နဲ့ကောင်းတဲ့အချက်ကနေစတဲ့နဲ့ဘာလဲဆိုတော့လက်ရှိကျွန်တော်တို့ကမ္ဘာမှာဒီကပ်ဘေးတွေကို research နော်သုတေသနလုပ်ထားတဲ့ဟာတွေကတော့ဒီတဘာဝဘေးအနေနဲ့ကြုံတွေ့ရတဲ့အချိန်မှာလူအများစုကြီးကဒီကျွန်တော်တို့စိတ်ယောဂကြီးကြီးကျယ်ကျယ်မဖြစ်ဘဲနဲ့ bounce back ပေါ့ပြန်ပြီးတော့ကောင်းလာတယ်ဒါကကျွန်တော်အယူအဆကတော့ဥစေရခိုင်နှုံးတော့ပဲ resilient ပေါ့ကုတ်လုံနိုင်တယ်ရစ်ဆိုင်ဖြေရှင်းနိုင်တယ်ဆိုတော့လူအများစုဟာစိတ်ဒုက္ခတွေရောက်မှသိတယ်စိတ်ဒုက္ခတွေရောက်မှသိတယ်ဒါပေမဲ့ပြန်ပြီးတော့နလန်ထကြလိမ့်မယ်ပြန်ပြီးတော့ဘဝကိုဆက်သွားလိမ့်မယ်ဆိုတာလေးကိုကျွန်တော်ပြောချင်တယ်ဒါပေမဲ့အဲ့ဒီဆေးရခံနှုံးလောက်ကတော့ကျွန်တော်တို့စိတ်ဖြည့်ဆည်းမှုတွေစိတ်ဒဏ်ရာရတဲ့ယောဂတွေ depression or anxiety တို့စိတ်ချယောဂစိတ်တောကယောဂတွေခံစားရမယ်အဲ့ဒီကြရင်တော့ဆေးကုရမယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီစိတ်ဖြည့်ဆည်းဒဏ်ရာစိတ်ချစိတ်တောကယောဂတွေကိုနည်းနည်းအသေးစိတ်ချင်းနည်းမျိုးဆက်ပြောပြပေးပါလားဆရာကြီ
းဟုတ်ကဲ့ဆိုတော့ကျွန်တော်တို့ထပ်ပြီးတော့ detail ပေါ့အသေးစိတ်ကိုတွားရရင်တော့ကျွန်တော်အားလုံးလဲစိတ်ထဲမှာရှင်းပြီးတော့နားလေသွားအောင်ဒီတဘာဝဘေးအနေအကြောင်းမျိုးကြုံရတဲ့စိတ်ဒုက္ခတွေစိတ်ဆင်းရဲတာတွေအင်္ဂလိပ်လိုပြောရရင်တော့ psychological distress ပေါ့စိတ်ဒုက္ခတွေဟာနှစ်မျိုးခွဲနိုင်တယ်ပထမတစ်မျိုးက normal reaction တွေဘသူမဆိုဒီတဘာဝဘေးဆိုးကြုံရင်စိတ်ထဲမှာဖြစ်ပေါ်မဲ့ခံစားချက်တွေပေါ့ဗျာဆိုတော့အဲ့ဒါတွေက anxiety စိတ်ပူတာတွေ sadness ဝမ်းဝဲပူဆွေးတာတွေဆုံးရှုံးမှုတွေရှိရင်ဝမ်းနေတာရှိကိုရှိရမှာပဲနောက်ပြီးတော့ကြောက်လန့်တယ် fear တချို့ကတော့ confuse ဖြစ်သွားတယ်ဆိုတာစိတ်တွေကြောက်ကြရဲ့ရှုပ်ထွေးသွားတယ်အဲအဲ့ဒီကနေပြီးတော့မှကျွန်တော်တို့ hopeless helpless ဆိုတာမျောလင်းချက်တွေမဲ့သွားတယ်စိတ်ထဲမှာဘာမှမလုပ်ချင်မကင်ကြင်တော့ဘူးဆိုတဲ့ဟာတွေ
ကုမဲ့ရမဲ့ခံစားရတယ်ပေါ့နော် helpless
မှန်တယ်တကယ်အဲ့ဒါတွေအကုန်လုံးကြုံတွေ့ရမှာပဲအဲ့ဒါတွေကတော့ကျွန်တော်တို့ဒီ emotional distress ပေါ့ဒါလူတိုင်းကြုံတွေ့ရမယ်ကျွန်တော်တို့စိတ်ပိုင်းဆိုင်ရာစိတ်ဒုက္ခတွေပေါ့ဒါလောကအဲ့ဒီကနေထပ်ပြီးတော့မှတချို့ကြတော့ဟိုခန္ဓာကြီးကလည်းတယောက်နဲ့တယောက်မတူဘူးဆိုတော့တချို့ကြတော့ serious distress ပေါ့ကျွန်တော်တို့ဒီပို့ပြီးတော့ serious ဆိုတော့ပို့ပြီးတော့
ပြင်းထန်တဲ့
ဟုတ်တယ
်ပုံမှန်ထပ်ပို့ပြင်းထန်တဲ
့ဟု
တ်ကဲ့စိတ်ဒုက္ခရောက်မှုပေါ့နော်
အဲအဲ့ဒါလေးဖြစ်တယ်ဆိုတော့အဲ့ဒါတွေကဘယ်လိုလဲဆိုတော့တချို့ကအိတ်လို့မရတော့ဟုတ်တာပေါ့ဒါလေးကျွန်တော်ကနားလည်နိုင်တယ်ဟိုအိတ်လို့မရတော့ဒါပေမဲ့အိတ်လို့မရတာညတွေများသွားရင်အဲ့ဒါစိတ်ထောင်းကိုကြည့်ပဲတက္ကနာအကြီးတက်နိုင်တယ်အဲ့တချို့ကျတော့တက်သေးချင်တယ်အဲ့ကျတော့ဒီတက်သေးဖို့ကြိုးစားတာတွေရှိတယ်တကယ်တက်သေးသွားတာတွေလည်းရှိတယ်အဲအဲ့ဒါလေးအလွန်ဝမ်းနည်းစရာကောင်းပါလေအဲအဲ့ဒီကနေပါကျွန်တော်တို့ဒီ grief လို့ခေါ်တဲ့ပူဆွေးတာပေါ့ဒါအထူးသဖြင့်ကျွန်တော်တို့မိသားစုဝင်တွေတယောက်ယောက်ဆုံးပါသွားတယ်ဒါမှမဟုတ်မိသားစုဝင်တွေအများကြီးဆုံးပါသွားရင် grief ဆိုတာကျွန်တော်တို့ဝမ်းနဲ့ပူဆေးတော့ကအဲ့ဒါလည်းရှင်းကုဖို့လိုရင်ကုပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabamis ဖြစ်ပါတယ
်။ခုတော့တိုင်းရင်းသတင်းတော်ကိုနားဆင်ကြည့်ရှုကြပါမယ်။အရခတ်တပ်တော်ရဲ့တိုက်ပွဲသတင်းရဲ့ပါဝင်ပြည်ပြည်နယ်နဲ့လာချိုနီကတိုက်ပွဲသတင်းတွေကိုလည်းနားဆင်ကြည့်ရှုရပါမယ်။ဒါ့အပြင် NUG KNU KNPP နဲ့ချင်းမျိုးသားတအူတို့ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲအကြောင်းအပါဝင်တိုင်းသားဒေသသတင်းတွေကိုအခုဆက်လက်ရှုစားနားဆင်ကြပါခင်ဗျာ FEVR အဖွဲ့ကတင်ပြထားပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတွင်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမအမိပါနေဆက်ဒေသတိုင်းရင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်ဖားပွန်ခရိုင်နယ်ကခေါပုတ်စခန်းကိုသိမ်းပြီးတဲ့နောက်တက်ခွဲမှု၃ယောက်နဲ့အတူစစ်ကောင်စီတပ်သား18ယောက်ကိုဖမ်းဆီးရမိထားတယ်လို့ KNU ကထုတ်ပြန်ပါတယ်ရခိုင်ပြည်အမ်းမြို့မှာရှိတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခရဲ့အရေးအကြီးဆုံးတပ်ကိုလေကြောင်းထိုးစစ်ဆင်မှုတွေကြားကနေပဲအရခတက်တော် AA ကသိမ်းပိုက်လိုက်ပါတယ်သတင်းလွှာတွေတင်းမှာတော့ချင်းမျိုးသားတပ်ဦး CNF ကစစ်ကောင်စီနဲ့ဆွေးနွေးစရာအကြောင်းမရှိဘူးလို့ပြောဆိုလိုက်တဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိနေပါတယ်
ကျမကနန်းဟောင်းမှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်ဖားပွန်ခရိုင်ထဲကခေါပုတ်စခန်းကိုသိမ်းပိုက်ပြီးတဲ့နောက်တပ်ခွဲမှု၃ယောက်နဲ့အတူစစ်ကောင်စီတပ်သား18ယောက်ကိုဖမ်းဆီးရမိထားတယ်လို့ကရင်အမျိုးသားအစည်းအရုံး KNU တပ်မဟာ၅ကတရင်ထုတ်ပြန်ပါတယ်။ဖမ်းဆီးရမိထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေထဲကခမရ343ညခမရ341နဲ့ခလရ19တပ်တွေကတပ်ခွဲမှု၃ယောက်နဲ့ခမရ343ညကဆေးတပ်မှုတယောက်လည်းပါဝင်တယ်လို့KNU ကဆိုပါတယ်ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကအောက်တိုဘာလ28ရက်နေ့မှာဖားပွန်ခရိုင်ထဲကခေါပုတ်တပ်စခန်းကိုတင်ပိုက်ခဲ့ပြီးအဲ့ဒီစခန်းကနေထွက်ပြေးသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုလိုက်လံရှင်းလင်းဖမ်းဆီးခဲ့တာလို့ဆိုပါတယ
်လေကြောင်းထိုးစစ်ဆင်မှုနဲ့အင်အားတူးချဲ့နေတဲ့ကြားကနေပဲအနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခရဲ့အရေးအကြီးဆုံးတပ်ကိုအရခတတိုအေကတင်ပိုက်လိုက်ပါတယ်နပခဌာနချုပ်ရဲ့အရေးအကြီးဆုံးတပ်တစ်ခုဖြစ်တဲ့လေကြောင်းရန်ကာကွယ်တပ်ဖွဲ့ကိုသိမ်းယူနိုင်ခဲ့တာလို့နဝမ်ဘာလပထမပတ်ထဲမှာမီးပြင်ကစစ်ရေးသတင်းအရင်းမြစ်တွေကတီးပြုတ်ပြောဆိုပါတယ်အမ်းမြုတ်သိမ်းတိုက်ပွဲတဲ့အေအေကလက်ရှိမှာခမရ389တပ်ရင်းဂရင်300စေးတပ်တန်ကိုတထောင်ဖျားပူလောင်တောင်ဖျားကုန်းဆရာဖတ်တပ်နပခနာကမိုက်ခရိုဝေ့ဗ်တောင်ကုန်းဘီအီတက်ရင်တရက်ပင်တက်စခန်းနတလာဂိတ်တွေကိုတင်ထားနိုင်ပြီဖြစ်ပါတယ်အမ်းမြုပ်ပပလက်ကစခန်းအများပြားကိုအေအေကတင်ထားနိုင်ပြီဖြစ်ပြီးနပခဌာနချုပ်အတွက်ကာကင်းတက်၄ခုကိုပဲတင်ဖို့ကြံတော့တယ်လို့ဆိုကြပါတယ်
ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်ထဲကမိုင်းကျအုပ်စုမှာဝါတပ်ဖွဲ့ကနေတပ်သားတစ်စုဆောင်းနေတာကြောင့်အနှဲငယ်ပဲကြံနေသေးတဲ့လူငယ်တွေကလည်းနေရကနေစွန့်ခွာနေကြပါတယ်အော်တိုဘားလာနောက်ဆုံးပတ်ကစားပြီးတပ်သားတစ်ခေါ်ယူစုဆောင်းနေတာဖြစ်ပြီးတော့အခုချိန်ထိနာမည်စည်ရင်းတရာကျော်ရထားပြီးဖြစ်တယ်လို့ရွာသူအမျိုးသမီးတယောက်ကပြောပါတယ်လာရှိုးမြို့ရဲ့အရှိတ်ပတ်မိုင်60ကျော်အကွာတန်လွင်မြစ်ကမ်းဘေးမှာရှိတဲ့မုန်းကက်ရွာကို2023နှစ်နောင်ပိုင်းမြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့ကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးအခုဆိုရင်ဝါတပ်ဖွဲ့ကိုထိန်းချုပ်ဖို့လွှဲထားပေးတာဖြစ်တယ်လို့ဆိုပါတယ်။အုပ်ချုပ်ရေးပိုင်းမှာတာဝန်ယူထားတဲ့မိုင်းကျက်ဒေသခံစိုက်ထွန်းကြီးကလူငယ်တွေကိုတတ်တားတဲ့အဖြစ်စည်ရင်ကောက်ယူနေပြီးသားတွေခရီးထွက်နေရင်အဖေဖြစ်သူကိုအစားထိုးစည်ရင်ပေးတွင်းခိုင်းနေတယ်လို့ဆိုပါတယ်။
မွန်ပြည်နယ်ကြိုက်ထူမြို့နယ်တဲကတော်လိုင်းရင်အားစုတွေလှုပ်ရှားနေတဲ့ရွာတွေတဲကိုစစ်ကောင်စီတပ်ကစစ်ကြောင်းထိုးဝင်ရောက်လာတာကြောင့်နှစ်ဖက်ကြားတိုက်ပွဲတွေဖြစ်ပွားနေပြီးစစ်တပ်ဘက်က၄ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။အောက်တိုဘာ30ရက်နေ့ကနေနိုဝင်ဘာ5ရက်နေ့အထိနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးစစ်သား၄ယောက်ထက်မနည်းသေဆုံးခဲ့တဲ့အပြင်10ယောက်လောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တော်လိုင်းရင်အားစုတာဝန်ရှိသူတွေကပြောပါတယ်။အင်အား100လောက်ရှိတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသအခြေဆိုင် KNUPDF ပူးပေါင်းတပ်ဖွဲ့တွေကြားနေရက်စက်တိုက်ပွဲတွေဖြစ်ပွားနေပြီးလက်တလုံးမှာပိန်နေကုန်းရင်ကရူကုန်းမူပေါ်နှဆင်အပါဝင်ကြောက်ပုံရွာကဒီတာခန့်ပြည်သူတွေဘေးလွတ်ရာကိုချွတ်ပြေးတိမ်းရှောင်နေရပါတယ်
အ 印度人家曼尼波尔边呢，一经常他妈潘西听听看他呀的，你妈是被想得要，唐顿家嘛也上小木龙浪耍没亚西的账，也把古尼罗安尼话的曼尼波尔一经常嘛潘西看他呀的，但伢子做一位乌奥梅哈，那达西一手腰个皮包那位，谁顾大木看有破罗安尼的路，印度方面嘛破一个偷边把的，到家里嘛乌奥梅我快谁顾大木老样子先差别，谁话瑞罗安尼的路，一经常安尼嘞。西瓦古尼套班木木西大叫，阿克克中队尼亚拉鲁苏瓦嘞，曼尼波金汤特个，尼玛西贝香瑞哈，汤阿追的阿哈拉玛贝的沙岛的古沙岛尼亚比，西班右班三亚边班西耶穆瑞片尼比，张马伊少夏穆瑞卢安尼拉鲁苏瓦嘞。
တနိုင်းမီဂျီနာတွာလီဒူလမ်းမပေါ်မှာလမ်းတွေပျက်စီးမှုကြောင့်ကားတွေကိုဆင်တွေနဲ့ဆွဲယူနေရပြီးကားခါတွေအဆမတန်ဈေးတက်နေတယ်လို့ကြီးသွားပြည်သူတွေကပြောပါတယ်။အောက်တိုဘာလတတိယပတ်ကစပြီးတနိုင်းမီဂျီနာတွာလမ်းပိုင်းတွေပျက်စီးနေပြီးအခုဆိုရင်ခရီးသည်တယောက်ကိုကားခါကျက်၄သိန်းထိပေးနေရတယ်လို့ခရီးသွားတယောက်ကပြောပါတယ်။ပုံမှန်သည့်တစ်ဝက်ပဲသွားရတဲ့တနိုင်းမီဂျီနာခရီးစဉ်ကအခုဆိုရင်လမ်းမှာပဲနှညာအိပ်ရပြီးကားတွေကိုဆင်တွေခွန်ဆက်တွေနဲ့ဆွဲနေရတာဖြစ်တယ်လို့ဆိုကြပါတယ်။
အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပြီးတော့မှာပါစစ်အာဏာရှင်အကျိုးစီးပွားကိုအကာအကွယ်ပေးနေတဲ့2008ဖွဲ့စည်းပုံအောက်ကလှုပ်ဆောင်ချက်မှန်သမျှကိုလုံးဝငြင်းပယ်ပြီးစန့်ကျင်တိုက်ဖြတ်နေတယ်လို့စစ်ကောင်စီနဲ့လည်းဆွေးနွေးစရာအကြောင်းမရှိဘူးလို့ချင်းမျိုးသားတပ်ဦး CNF ကပြောဆိုထားပါတယ်ကိုရော့ဘတ်ကစုစည်းထားပါတယ်
မြူသားငင်ငွေရေးဆူရအင်ယူဂျီနဲ့ကေတူးစီလူခေါ်တဲ့ကရင်အမျိုးသားအစည်းအရုံးကအင်ယူကရနီအမျိုးသားတုတ်တေးပါတီ KNPP ချင်းမျိုးသားတပ်ဦး CNF ဘူဟာအင်ကာနီကလှုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာ CNF ပြောရေးဆိုခွင့်ရှိသူလည်းဖြစ်လက်ထောက်အထူးထူးတွင်းမှုနှစ်လည်းဖြစ်တဲ့ဇလိုက်ထက်နေကပြောဆိုခဲ့တာဖြစ်ပါတယ
်ရင်းနဲ့နိုင်ငံရေးပြဿနာဟာစစ်အာဏာရှင်ရဲ့အကျိုးစီးပွားကိုအကာအကွယ်ပြုတ်နေတယ်2008ဖွဲ့စည်းပုံကအရင်ခံဖြစ်ပါတယ်အဲဒါကြောင့်ဒီ2017စစ်တပ်ကနဲ့နိုင်ငံတော်အာဏာသိမ်းယူပြီးနောက်ပိုင်း2008ဖွဲ့စည်းပုံခြေခံဥပဒေကိုပြဋ္ဌာန်းထားပြီးလည်းဖြစ်ပါတယ်ဒီနိုင်ငံရေးမှာစစ်တပ်ရဲ့တည်ရေးကိုခိုင်မာစေတဲ့2008ဖွဲ့စည်းပုံအောက်ကနဲ့ထုတ်ရှားဆောင်ရွက်မှုစစ်ကောင်စီကိုတက်ဆိုးရှေ့ဆင်မဲ့ပံပိုးလှုပ်ဆောင်မှုမှန်တယ်များစန့်ကျင်တိုက်ဖြစ်နေတာအလုံးအစည်ဖြစ်ပါတယ
်နိုဝင်ဘာလတရနေ့က CNF ဒုတိယဥက္ကဋ္ဌနှင့်ဒေါက်တာရွှေခါကဤသူလူထုကိုပန်ကြားချက်ဆိုတဲ့မိန့်ခွန်းပြောကြားရမှာတတိမီဒီယာဌာနတချို့ကချင်းမြို့သားတပ်ဦး CNF ဟာစစ်ကောင်စီနဲ့တွဲဆုံဆွေးနွေးရေးကိုအချက်၅ချက်နဲ့စဉ်းစားမယ်ဆိုပြီးရေးသားဖော်ပြမှုတွေရှိခဲ့ပါတယ်ဒီကိစ္စဟာတတိမီဒီယာတချို့ကနားလည်မှုလွဲမှားနေခြင်းသာဖြစ်ပြီး2008ဖွဲ့စည်းပုံအောက်ကလှုပ်ဆောင်မှုမှန်သမျှကိုသူတို့အနေနဲ့လက်ခံမှာမဟုတ်ဘူးလို့စလိုက်ထက်နေကဆက်ပြောပါတယ
်2008ဖွဲ့စည်းပုံအောက်ကနဲ့တွားနေတဲ့စစ်ကောင်စီရဲ့လှုပ်ရှားမှန်တဲ့ကကျွန်တော်တို့ကတလုံးမှဆွေးနွေးနိုင်စရာအကြောင်းမရှိဘူးအဲ့ဒါလည်းအခုကပြောတော့တာကနိုင်ငံရေးဆွေးနွေးပွဲဆိုတာပဲဖြစ်ပါတယ်နိုင်ငံရေးဆွေးနွေးရမယ်ဆိုတဲ့ဟာမဖြစ်ပါဘူးနိုင်ငံရေးဆွေးနွေးပွဲဆိုတဲ့ဟာနဲ့နိုင်ငံရေးဆွေးနွေးမယ်ဆိုတဲ့ဟာမတူပါဘူးအဆောင်ရင်ကျွန်တော်တို့ကဒီဘုံသဘောထားယက်တီချက်အတိုင်းကျွန်တော်တို့ကတော့ဆက်လက်ပြီးတော့ယက်တီပြီးတော့စစ်ကောင်စီရဲ့2008ဖွဲ့စည်းပုံအောက်ကနေလှုပ်ဆောင်မှုမှန်တဲ့ကတော့ကျွန်တော်တို့အပြတ်သားငင်းပယ်တယ်ဆွေးနွေးစရာအကြောင်းရှိဘူးလို့ပဲကျွန်တော်ပြန်ပြီးတော့ဖြေချင်ပါတယ
် NUG အစိုးရနဲ့ K2C တို့ဟာ2024ခုနှစ်ဇန်နဝါရီလ31ရက်နေ့ကထုတ်ပြန်ခဲ့တဲ့စစ်အာဏာရှင်စနစ်ချုပ်ငင်းရေးနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးဘုံသဘောထားယက်တီချက်အတိုင်းဆက်လက်ယက်တီသွားကြမယ်လို့လည်းအဲ့ဒီသတင်းစာရှင်းလင်းပွဲမှာဒေါ်လိုင်းအာစုတွေကပြောဆိုခဲ့ကြပါတယ်စစ်နယ်ဖာ2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာတိုင်းငါလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCM လက်မှတ်ရေးထူးခဲ့တဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေတဲကတဖွဲ့ဖြစ်ပေမဲ့2021ခုနှစ်ဆက်အနာသိမ်းမှုဖြစ်ပြီးတဲ့နောက် NCM စာချုပ်ပယ်ဖြတ်ပြီးဆက်အနာရှင်စနစ်အမြင့်ပြတ်ချေမှုန်းရေးFederal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်လက်နက်ကင်တိုက်ပွဲဝင်နေတာဖြစ်ပါတယ်ခင်ဗျာ
ပွင့်လင်းရတီကိုရောက်လာပြီးဖြစ်လို့မွန်ပြည်နဲ့ကရင်ပြည်မြောက်ရီနယ်စပ်ဘက်ကိုအသွာအလာအဆင်ပြေလာပြီမဲ့ဂိတ်တွေများလာတဲ့အတွက်ကုန်သည်တွေအဖို့တွက်ချေမကိုက်ဖြစ်နေကြပါတယ်အဲ့ဒီဘက်ကအကြောင်းကိုတော့ရမရစုစည်းထားပါတယ်
မြဝတီကော့ဂရိုက်ကျမ်းမှာရှိတဲ့ဒေါနတောင်ကျော်ကားလမ်းတွေကိုအခုနှစ်ထဲပြန်လည်ဖွင့်လှစ်လိုက်ပြီးလက်ရှိမှာတော့လက်နက်ကင်ဖွဲ့တွေရဲ့ဂိတ်တွေအတော်လေးများလာတယ်လို့ကားမောင်းသမားတယောက်ကပြောပါတယ
်ဒေါနတောင်ကျော်လမ်းတွေအကုန်လုံးအားပြန်ပွင့်သွားပြီတကယ်တုံးခဲ့တဲ့ဟိုမြဝတီကော့ဂရိုက်လမ်းဟောင်းပေါ့ဗျာဒီလမ်းဟောင်းပေါ်သွားရင်တော့ဂိတ်တွေက50ကျော်လောက်ရှိတယ်အဲအိလန်သုံးပြီးမှဆိုရင်ကျွန်တော်ကုန်ကားသေးဆိုရင်အနည်းဆုံး50လောက်ကုန်တယ်ဒီခင်းရတဲ့တင်ကားဆိုရင်တော့အနည်းဆုံး50လောက်ကုန်တယ်ဗျာအိလန်အိလန်သွားရင်
မြဝတီမျိုးကစပြီးထွက်လာလို့ရှိရင်ခရင်နေကြဆောက် PGF เยเน่เสตตะไกตุยเปญเกยญญัญญีอภเวปีซีไกดีเกบีเอไกเคนยูไกเน่ปิดุกากวยเยตะปีเทเอฟไกตุยเลชินิดรุเอริไกตุยมายัวพยัคคะนามีเมมตัตถาเรตระพยัคคะสระริโกเปนิยาเรโลสุบาเรเมี่ยวเวนถั่วตุยมาไกปองเมียวซอโกทัตตะฉะทาบีพยัตตันตวละเนเดกาเรซีกาเนงวยกောက်ขะนิจาบาเรเมี่ยวรีดอนะตองจอลานฤผิดเตโทกอกโกลาน
တဲ့တူရတက်ရှိလားတက်ကတဲ့လမ်းတွေပတ်မှာလဲလမ်းချောင်းတွေပွင့်နေတာကြောင့်ကားနဲ့နေတိုင်းတက်ဆင်သွားလာနေရတယ်လို့ဆက်ပြောပါတယ်ကားတွေကတော့နေတိုင်းတက်ဆင်လို့ရပါပြီဒီတလန်းကားတွိုင်းသွားမသွားချာလန်းနေရတယ်လှည့်သွားလို့ရတယ်ဗောနော်အဲလူစီးကားတွေကတော့နေတိုင်းသွားနေလာတာမျိုးတွေရှိတယ်ထိုင်းနယ်စပ်ကနေကွန်ပစ္စည်းတွေတဲဆောင်လာရတာဟာလွယ်ကူပေမဲ့ဂိတ်ကြီးတွေပေးကမ်းရတာများနေတဲ့အပြင်
ကောင်းနေတဲ့ယောက်ကပြောပါတယ်။ကောင်းကျစီတွေကဈေးချဝတော့မလွယ်ဘူး။ဘာဖြစ်ကြမလဲ။ဒီလန်ဒရာကြီးနဲ့ကိုကြိတ်ကြည့်လေအများကြီးပြနေရတော့ဟောတိတ်အစိမ့်မပြရဘူး။အဒီပြေကိုဒီမော်မြန်ဘက်ကတော့ဘုကိုယောက်ျားစီပြေးပါလိမ့်မယ်။ကောင်းကျစီဖက်လာရှိရရှိနေတော့ဟောကောင်းနေရဲ့ပြစ်စီတိတ်မတင်ကြတော့။စစ်တပ်နဲ့
KNLA ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်လာပြီးတဲ့နောက်ကော့ကရိတ်နဲ့မြဝတီမျိုးကိုဆက်တွေ့ထားတဲ့အာချလာမကြီးကိုလုံခြုံရေးရပြီးခဲ့တဲ့နှစ်နိုဝင်ဘာလကတည်းကရပ်သားတွေကိုသွားလာခွင့်မပြုတော့ဘဲခင်ယူကပိတ်လိုက်တာဖြစ်ပါတယ်။အခုဆက်ပြီးသတင်းအချင်းချက်ကိုနားဆင်ကြရမှာပါရှင်။ကရင်ပြည်ဖားပွန်ခရိုင်ထဲကခေါ်ပုတ်စခန်းကိုသိမ်းပိုက်ပြီးနောက်တပ်ခွဲမှုသုံးယောက်န
တော်ရရှိနေခုနားဆင်နေကြတာကတော့နေဆက်ဒီသားကတိုင်းသားသတင်းတော်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပါ။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ကိုစာရေးလို့လဲဆိုရင် Facebook Messenger ဖြစ်ဖြစ် email bummies@vuenews.com ကိုဖြစ်ဖြစ်ပို့ပို့နိုင်ပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြပါမယ်။ရွေးချယ်ခံတပ်ပရဒေါ်နယ်ထရမ့်ဦးဆောင်တဲ့ဆိုအဖွဲ့ကိုအာဏာပြပြောင်းရေးချောချောမွေ့မွေ့ဖြစ်အောင်သူ့ဆိုအဖွဲ့အနေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့အမေရိကန်တပ်ပရဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။မနေ့ကရွေးချယ်ခံတပ်ပရထရမ့်ကိုသူ့အနံ့ရတဲ့အတွက်ဂုဏ်ပြုကြောင်းလှမ်းပြောခဲ့ပါတယ်။ငြင်းချင်းကြကြနဲ့အစီအစဉ်တကျအာဏာပြပြောင်းရေးဖြစ်အောင်ကျွန်တော်ဆိုအဖွဲ့ကိုညွှန်ကြားထားပါတယ်လို့လက်ရှိတပ်ပရကဆိုပါတယ်။နာမည်နဲ့ဇန်နဝါရီလ20ရက်နေ့မှာငြင်းချမ်းစွာအာဏာပြပြောင်းမယ်လို့လည်းတပ်ပရဘိုင်ဒန်ကပြောတော့ပါတယ်။အရွေးကောက်ခံအမေရိကန်တပ်ပရဒေါ်နယ်ထရမ့်မှာသူ့အစိုးရအဖွဲ့ရဲ့အရေးပါတဲ့ယာတုတွေခံထားဖို့လုပ်နေသလိုအစိုးရအဖွဲ့စည်းငုံရဲ့ပိုင်းတွင်းမှာပဲထုတ်ပြန်နိုင်ရည်ရှိနေပါတယ်။အင်္ဂါနေ့ရွေးကောက်ပွဲမှာဒုတိယတပ်ပရကမ်လာဟဲရစ်ကိုပြက်ပြက်သားသားအနိုင်ရခဲ့တဲ့နောက်ထရမ့်ကသူ့လက်ထောက်တွေနဲ့ဖလော်ရီဒါကသူ့ရဲ့မာလာဂိုအပန်းဖြေစခန်းမှာဆန့်စစ်ရွေးချယ်နေတာပါ။ရွေးတက်တွေကလက်ဗနိုရှေ့ပိုင်းနဲ့တောင်ပိုင်းကိုတိုက်ခိုက်လို့လူ90ကျော်သေဆုံးပြီး160ကျော်ဒဏ်ရခဲ့ပြီးနောက်တည့်ရက်ကြာတာပရီးနေမှာဘေရုတ်တောင်ပိုင်းစင်ကြေဘုံဒေသတွေကိုပြစ်မှတ်ထားပြီးနောက်ထပ်လေကြောင်းကနေအတော်များများတိုက်ခိုက်ခဲ့တယ်လို့လက်ဗနိုကျမ်းပိုင်ဝန်ကြီးဌာနကပြောပါတယ်။အဒီလိုတိုက်ခိုက်ရမှာလက်ဗနိုနိုင်ငံတကာလေစိတ်နားကိုပါထိမှန်ခဲ့ပြီးမပြစ်ခတ်ခင်ကတော့အဲ့ဒီဒေသဝန်းကျင်မှာနေထိုင်သူတွေကိုဘေးလွတ်ရာကိုရှောင်မိုးလဲအမိတ်ထုတ်ပြန်ခဲ့တာပါ။သူတို့ပြစ်ခတ်တဲ့နေရာဟော့စပီတာဌာနချုပ်နဲ့သူတို့ရဲ့ဘေးရုတ်ကစီရေးအဆောက်အဦတွေကိုပြစ်ခတ်တာဖြစ်တယ်လို့အစ်ရွေးကပြောပါတယ်။အခုတော့စီစဉ်ဆုံးသတ်ပါစေခင်ဗျာ။ဒီကနေ့နဲ့အစီအစဉ်ထုတ်လွှင့်မှုကမက်ကင်ပြူထွေးပါအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာ burmese.voanews.com မှာလည်းအလွယ်တကူဖတ်ရှုနားဆင်ကြည့်ရှုနိုင်ကြပါတယ် VOA ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးနေပြောရဲမောချစ်ချင်းပေါ်ကျွယ်တင့်တယ်ပေါ်ဝါလှပတဲ့ကာလတွေမနည်းမြန်ရောက်ရှိနိုင်ကြပါစေကျွန်တော်တမောင်သားပါ